Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ5ရက်တောက်ကြနေ့ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကီထိုက်ပါစီးရီးယားနိုင်ငံထွေးကရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေအပေါ်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတို့ကဝေဖန်ပြောဆိုလိုက်ပါတယ်။ Roman Catholic သာသနာပိုင်နဲ့ Russia Orthodox သာသနာပိုင်တို့တမိုင်းမှာပထမဆုံးအကြိမ်အဖြစ်နဲ့နောက်သတင်းပတ်ထဲကျူဘာနိုင်ငံမှာတွေ့ဆုံချဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သူရဥရွှေမန်းကိုဥပဒေရေးရနဲ့အထူးကိစ္စရများလစ်လာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်တာနဲ့ပတ်သက်ပြီးကြားကြရမှာကတော့
လွတ်တော်ဥက္ကဋ္ဌရဲ့အဓိကကြံပေးပုဂ္ဂိုလ်တွေရဲ့လိုပဲယူဆရတာပေါ့နော်အတိုင်းအတာတွေမပါဆင်းဟာတိုင်းအတာတွေ
ရှမ်းတိုင်းအတာများဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုလှုပ်ကြံမယ်ဆိုတဲ့ Facebook လူမှုကွန်ရက်ပေါ်မှာရေးသားချင်းချောက်မှုကိစ္စပါဝင်ရှမ်းပြည်နယ်ကမိဘအသင့်ပြည်သူတွေကိုတမတာဦးသိန်းစိန်တွားရောက်ထောက်ပံ့ကူညီမှုတွေပေးခဲ့တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိငီထိုက်တဲ့ကိုရန်နိုင်တို့ကကြေညာပေးပါအောင်ရှင်
စီးရီးယားနိုင်ငံတွင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကစီးရီးယားပဋိပက္ခကိုစည်ရင်မဟုတ်တဲ့နည်းနဲ့ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာရုတ်ရွတ်မှုဖြစ်စေတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုအကြီးအကဲယွန်းစတိုဒင်ဘတ်ကပြောဆိုပါတယ်။ဥရောပကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အမ်စတာဒန်ကိုရောက်နေတဲ့နေတိုအဖွဲ့အကြီးအကဲကဒီကနေ့မှပဲအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကအတိုက်အခံအဖွဲ့အစည်းတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးတင်းမာမှုတွေကိုတိုးပွားစေသလိုနေတိုးရဲ့ဝေဟင်ပိုင်နက်နဲ့တူရကီဝေဟင်ပိုင်နက်ကိုလည်းချိုးဖောက်တယ်လို့နေတိုးအဖွဲ့အကြီးအကဲကပြောဆိုပါတယ်။နောက်ထပ်ဖြစ်ထွန်းမှုကတော့ရုရှားစစ်လေယာဉ်တွေရဲ့အထောက်အပံ့နဲ့ဆီးရီးယားအစိုးရတပ်တွေဒေရန်မြို့အနီးကသဘုံတွေထိန်းချုပ်ရာမြို့ကိုပြန်လည်သိမ်းယူခဲ့တယ်လို့ Hezbollah အဖွဲ့ရဲ့ El Manna ရုပ်မြင်သံကြားနဲ့ဆီးရီးယားအရေးစောင့်ကြည့်ရေးအဖွဲ့တို့ကဒီကနေ့တောက်ကြနေမှာပြောဆိုဖော်ပြကြပါတယ်။ကုလသမဂ္ဂဦးဆောင်တဲ့အလှရှင်နိုင်ငံများညီလာခံကဆီးရီးယားနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့အဖြစ်ဒေါ်လာ10ဘီလီယံပေးဖို့ကတိပြုခဲ့ကြအပြီးနောက်တနေ့မှာအခုသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာတန်1000နီးပါးပေးရမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံတကာအလှရှင်များညီလာခံမှကတိပြုပြောဆိုခဲ့ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့တဘုံနေထင်းချုပ်ရာဒေသတွေပေါ်ဆီးရီးယားအစိုးရနဲ့ရုရှားတို့ဘက်ကတိုက်ခိုက်မှုတွေကိုရပ်တန့်ပေးဖို့တောင်းဆိုထားပါတယ်ရှင
် WikiLeaks Internet Website ဒီထောင်သူ Julian Assange ကိုဥပဒေမဲ့ထိန်းသိမ်းဖန်စီထားခံရသလိုဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးအလို့အဖွဲ့ရဲ့အဆုံးဖြတ်ဟာအပြစ်မရှိကြောင်းအထင်ရှားပြသလိုက်တာဖြစ်တယ်လို့မစ္စတာအဆန်းကလန်ဒန်မြို့အီကွေဒေါ်တန်ယုံကနေတောက်ကြနေမှာပြောလိုက်ပါတယ်မစ္စတာအဆန်းဟာသူ့ကိုတရားခံအဖြစ်နဲ့လွှဲပြောင်းမခံရအောင်အဲ့ဒီအီကွေဒေါ်တန်ယုံမှာခိုးလုံနေတာဖြစ်ပါတယ်သူ့ကိုမာယွန်းစွာဖန်စီထားတာဟာအခုဆိုရင်ဥပဒေအတိုင်းပဲဖြစ်ရမယ်လို့မစ္စတာအဆန်းကတန်ယုံတွင်းကနေဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်သူအနေနဲ့လန်ဒန်မှာရှိတဲ့ Equidor တန်ယုံကနေထွက်ခွာဖို့စီစဉ်ထားပေမဲ့ဘယ်တော့ဆိုတဲ့အချိန်အတိုင်းတာကိုတော့ပြောဆိုခြင်းမရှိပါဘူး။ Mr. Sunshine 2012ခုနှစ်ကတည်းကဥရီမဲ့ဖန်စီထိန်းသိမ်းခံထားတာဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရဲ့အဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အာရမပြုခြင်းမှုနဲ့ဖန်စီဘီဆူဒန်နိုင်ငံကိုတရားခံလွှဲပြောင်းပေးတာကိုရှောင်ရှားနိုင်ဖို့အတွက် Mr. Assange ကအဲ့ဒီ Equidor တန်ယုံမှာခိုးလုံနေတာဖြစ်ပါတယ်။ဒီဆွဆွဲချက်ကိုတော့သူ့ဘက်ကကျူးလွန်ခြင်းမရှိဘူးလို့ညှင်းဆန်ထားပါတယ်။မစ္စတာအဆန်းရဲ့ရှေ့နေဖြစ်တဲ့အရင်စပိန်တရားသူကြီးဟောင်းဘော်တာဆာဂါဇွန်ကတော့မစ္စတာအဆန်းအခုလိုလွတ်လွတ်လပ်လပ်သွားလာခွင့်မရဘဲနေနေရတာဟာထောင်ချထားတာထက်ပိုဆိုးပြီးတော့နောက်ထပ်ဖမ်းဆီးထိန်းသိမ်းတာတွေလှုပ်လာမယ်ဆိုရင်ညှဉ်းပန်းနှိပ်စက်တာတွေဖြစ်လာနိုင်တယ်လို့ပြောပါတယ်ဆွီဒင်နဲ့ဗြိတိန်နိုင်ငံတွေအနေနဲ့လည်းကုလသမဂ္ဂအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမှာဖြစ်ပြီးတော့ဆွီဒင်အာဏာပိုင်တွေအနေနဲ့မစ္စတာအဆန်းကိုဖမ်းဝရမ်းထုတ်ထားတာကိုပြန်ယုံသိမ်းတယ်လို့ရှင်းနေဖြစ်သူကပြောပါတယ်ဒါပြင်ကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့ဒီနိုင်ငံစလုံးအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ကိုလေးစားဖို့လိုတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်ဒီမိုကရက်တစ်ပါတီကနေသမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ကြိုးစားနေကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဘားမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့မနေ့ကနယူးဟမ်ရှယာပြည်နယ်မှာအခြေအနေစကားဆစ်ထိုးခဲ့ကြပါတယ်။လူလက်တန်းစားတွေအတွက်ဘာတွေလုပ်ပေးနိုင်မလဲဆိုတာအပြင်ငွေကြေးချမ်းသာသူတွေရဲ့ကိုယ်စားလှယ်လောင်းတွေအပေါ်ဩဇာလွှမ်းမိုးမှုတွေနဲ့ပတ်သက်လို့အပြန်အလှန်ထိုးနှက်ကြတာမှမစ္စစ်ကလင်တန်ကအခုလိုတုံ့ပြန်သွားပါတယ်
။ If you've got something to say, say it directly.But you will not find that I ever changed a view.
ပြောချင်တာကိုတဲ့တဲ့ပြောပါ။ဒါပေမဲ့ကျမလက်ခံရရှိတဲ့အလှငွေတွေကြောင့်တော့ကျမရဲ့အမြင်အယူအဆဒါမှမဟုတ်ကျမထောက်ခံမဲ့အရာကတော့ပြောင်းသွားမှာမဟုတ်ဘူးဆိုတာကိုရှင်းတွေ့ရပါလိမ့်မယ်။ကျမမဲဆန္ဒနယ်ကလူထုအတွက်အကောင်းဆုံးကိုစားပြုရည်တည်သွားမှာဖြစ်တယ်လို့ဒီအတွက်လည်းကျမကိုကျမတိတ်ကိုဂုဏ်ယူပါတယ်။ဒါကြောင့်မို့မကြခင်သတင်းပတ်တွေတုန်းကရှင်နဲ့ရှင့်ရဲ့မဲဆွဲစည်းရုံးလှုပ်ရှားမှုတွေမှာကျမကိုပညာသားပါပါနဲ့အထင်အမြင်မှားအောင်ပြောဆိုနေတာတွေကိုအဆုံးသတ်သင့်ပြီလို့ထင်ပါတယ်ဆိုပြီး Mrs. Clinton ပြောသွားတာဖြစ်ပါတယ်။နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့တော့ Mrs. Clinton ဟာအတွေ့အကြုံပိုရှိပေမဲ့ဆုံးဖြတ်ချက်တွေကိုမှန်မှန်ကန်ကန်မချမှတ်နိုင်ဘူးလို့ Mr. Sanders ကဝေဖန်ပါတယ
်။ Experience is not the only point.Judgment is when you ran against
အတွေ့အကြုံတစ်ခုတည်းနဲ့အလုံးမဖြစ်ပါဘူးဆုံးဖြတ်ချက်မှန်မှန်ကန်ကန်ချနိုင်ဖို့လိုပါတယ်အထက်လွှတ်တော်အမတ်အိုဘားမားနဲ့အပြိုင်သမ္မတလောင်းရွေးခံဖို့ခင်ဗျာစူးစမ်းခဲ့ချိန်တုန်းကမစ္စတာအိုဘားမားကကိုယ့်ရန်သူတွေနဲ့ဆွေးနွေးပြောဆိုသင့်တယ်လို့ပြောတာကိုခင်ဗျာကတိတ်ကိုယုံကြည်လွယ်သူလို့ဆိုပြီးထိုးနှက်ခဲ့ပါတယ်ဒါပေမဲ့တကယ်တမ်းဆိုရင်သူတို့ကသာကျွန်တော်တို့ပြောဆိုဆွေးနွေးသင့်တဲ့သူစိတ်ဆန်ညှိနှိုင်းသင့်တဲ့သူတွေလို့ယုံကြည်ပါတယ်လို့မစ္စတာဆန်ဒါစ်ကပြောသွားတာဖြစ်ပါတယ်ဒီစကားစစ်ထိုးပွဲမှာဘသူကတကယ်စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးသမားဖြစ်တယ်ဆိုတာကိုလည်းကိုယ်စလဲလောင်းနှစ်ဦးအကျိတ်အနေညှင်းခုံကြပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက် New Hampshire မှာကျင်းပမဲ့ပထမဆုံးအကြိမ်သမ္မတလောင်းပနာမရွေးကောက်ပွဲကျင်းပဖို့ရဲအနေငယ်ပဲလူတော့တဲ့အချိန်မှာဒီစကားစစ်ထိုးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ဒီရင်ပါအစောပိုင်းက Iowa ပြည်နယ်မှာလုပ်တဲ့ပါတီနဲ့မဲပွေးပွဲမှာတော့ Mrs. Clinton နဲ့ Sanders တို့နှစ်ဦးထောက်ခံမဲ့ရလက်အတူတူနှိပါရခဲ့ကြတာဖြစ်ပါတယ်။ပထမဆုံးအချိန်သမ္မတလောင်းပနာမရွေးကောက်ပွဲကတော့လာမယ့်အင်္ဂါနေ့ New Hampshire မှာကျင်းပမှာဖြစ်ပါတယ်ရှင်
။မော်လီနိုင်ငံတင်ဘတ်တူမျိုးကဘသူဘဝမှမသိရတဲ့တိုက်ခိုက်သူတွေဒီကနေ့တောက်ကြနေမနက်ကခဏတာဝင်ရောက်သိမ့်ပိုက်ခံခဲ့ရတဲ့ Yes Gun ကိုကုလသမဂ္ဂနဲ့မာလီတပ်ဖွဲ့တွေပြန်ပြီးသိမ်းပိုက်နိုင်လိုက်ပြီလို့ကုလသမဂ္ဂငြိမ်းချမ်းရေးအဖွဲ့ကပြောပါတယ်တိုက်ခိုက်မှုတွေပြီးဆုံးသွားပြီဖြစ်ပြီးတိုက်ခိုက်မှုဖြစ်ပွားတဲ့နေရာတစ်ဝိုက်မှာပေါက်ကွဲစေတဲ့ပစ္စည်းတွေကိုလုံခြုံရေးတပ်ဖွဲ့တွေရှာဖွေနေတယ်လို့ကုလအဖွဲ့ပြောခွင့်ရအိုလီဗီအယ်စကာရိုကပြောပါတယ်ဘသူတွေတိုက်ခိုက်ခဲ့တယ်ဆိုတာတော့မသိရသေးပါဘူးအစ္စလာမစ်ဆွမ်းရောက်အဖွဲ့တွေနဲ့တောရက်လူမျိုးစုပြည်သူစစ်တွေရဲ့သဘုံထားမှုကြောင့်မာလီနိုင်ငံမြောက်ပိုင်းဟာဒီနှစ်ပိုင်းနေအတွင်းမှာအကြမ်းဖက်မှုတွေနဲ့မတိမငြိမ်ဖြစ်နေတာတွေဖြစ်ပါတယ်ခင်ဗျာ
ရိုမန်ကက်သလစ်သာသနာပိုင်ပုပ်ဟမ်းမင်းကြီးဖရန်စစ်နဲ့ရုရှားအော်သိုရော့သာသနာပိုင်ပက်ထရစ်ကီရီလီတို့နောက်သတင်းပတ်ထဲမှာတွေ့ဆုံကြဖို့ရှိနေပြီးဒီတွေ့ဆုံပွဲဟာဆိုရင်ရိုမန်ကက်သလစ်နဲ့အော်သိုရော့ခရစ်ယာန်ခေါင်းဆောင်တွေရဲ့တမိုင်းမှာပထမဆုံးတွေ့ဆုံမှုလည်းဖြစ်ပါတယ်ပေါ်ယဟမင်းကြီးဖရန်စစ်နဲ့အော်သိုရော့သာသနာပိုင်တို့ကျူဘာနိုင်ငံမှာဖေဖော်ဝါရီလ12ရက်နေ့မှာတွေ့ဆုံကြမယ်လို့ဒီကနေ့တောက်ချာနေမှာပဲဗာတီကန်နန်းတော်ကကြေညာချက်ထုတ်ပါတယ်ပေါ်ယဟမင်းကြီးဖရန်စစ်ကစီစဉ်ထားတဲ့မက္ကဆီကိုနိုင်ငံကိုအသွာကျူးဘားနိုင်ငံကိုခီးတထောက်ဝင်ရောက်မှာဖြစ်ပါတယ်။ရိုမန်ကက်သလစ်သာသနာပိုင်ပေါ်ယဟမင်းကြီးတွေဟာတူရကီနိုင်ငံအစ္စတန်ဘူးအခြေစိုက်အရှေ့ဘက်အော်သိုရော့သာသနာရဲ့ဂိုင်းချုပ်ဖုံးတော်ကြီးတွေနဲ့အရင်ကတွေ့ဆုံခဲ့ဘူးပေမဲ့အော်သိုရော့ဘုရားကျောင်းနေအပေါ်မှာဩဇာအကြီးဆုံးရုရှားအော်သိုရော့သာသနာပိုင်နဲ့ပေါ်ယဟမင်းကြီးတပါတွေ့ဆုံတာကတော့အခုဟာပထမဆုံးအကြိမ်ဖြစ်ပါတယ်။
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတောက်ချာနေညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ် ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားနေတဲ့နိုင်ငံတွေကနေလက်တလောပြန်လာကြသူတွေထံကသွေးအလှလက်မခံကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတာဝန်ရှိသူတွေကိုအကြံပေးထားပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကလက်တင်အမေရိကနိုင်ငံတွေမှာအများဆုံးဖြစ်ပေါ်နေတာမှာအထူးသဖြင့်ဘရာဇီးနိုင်ငံမှာဖြစ်နေပြီးကိုယ်ဝန်ဆောင်အမျိုးသမီးတွေအတွက်အန္တရာယ်အကြီးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ဟာပုံမှန်မဟုတ်တဲ့ဥကောင်းအရွယ်အစားနဲ့ကလေးငယ်တွေမွေးဖွားလာစေတဲ့ microcephaly လို့ခေါ်တဲ့ရှာရှာပါပါဖြစ်ပွားလေရှိရဲ့အာယုံကြောဆိုင်ရာရောဂါနဲ့ဆက်စပ်မှုရှိတယ်လို့ဆရာဝန်တွေကသံသယရှိထားပါတယ်။ဇီကာဗိုင်းရပ်စ်ကိုကူးသားနိုင်တဲ့ဆေးဝါးလည်းလက်တလောမရှိသေးပါဘူး။ကာကွယ်ဆေးထုတ်နိုင်ဖို့အတွက်တော့ကမ္ဘာတစ်လားဆေးကုမ္ပဏီတွေအလျင်မြန်ဆောင်ရွက်နေကြပါတယ်။မြန်မာနိုင်ငံမှာလည်းဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမရှိဖို့အတွက်အစီအစဉ်တွေစတင်လှုပ်ဆောင်နေပြီလို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ
်။ Iraq, Syria, Pakistan နဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့ပဋိပက္ခဒေသတွေမှာတရုတ်ကထုတ်လုပ်တဲ့မောင်းသူမဲ့ဒုံးလေယာဉ်တွေကအဓိကအသုံးပြုနေကြတာနဲ့အတူတရုတ်နိုင်ငံရဲ့မောင်းသူမဲ့ဒုံးယာဉ်ထုတ်လုပ်မှုကနိုင်ငံတကာမှာဥဆောင်သူအဖြစ်ခက်မြန်မြန်ရှေ့တန်းရောက်လာခဲ့ပါတယ်။ Iraq လုံခြုံရေးတပ်ဖွဲ့တွေကတရုတ်ကထုတ်လုပ်တဲ့မောင်းသူမဲ့ဒုံးယာဉ်တွေကိုအသုံးပြုပြီးပြီးခဲ့တဲ့ဒီဇင်ဘာလလယ်ကအစ္စလာမစ်အစွန်းရောက် IS တို့ကိုတိုက်ခိုက်မှုမှာထိခိုက်သေးဆုံးမှုအရေအတွက်အများပြားရှိခဲ့တယ်လို့စစ်ရေးဆောင်ကြည့်သူတွေကပြောပါတယ်။တရုတ်မောင်းသူမဲ့ဒုံးယင်ထုတ်လုပ်သူတွေကစစ်မေပြင်မှာထောက်လှမ်းရေးလုပ်နိုင်တဲ့မောင်းသူမဲ့ဒုံးယင်အသေးလေးတွေကိုထုတ်လုပ်ရောင်းချနေပြီးတော့အခုခါမှာတော့တချို့မောင်းသူမဲ့ဒုံးယင်တွေမှာဒုံးကျည်တက်ဆင်နိုင်ပြီလို့လည်း American ခြေစိုက် Foreign Policy Research Institute ရဲ့အကြီးတန်းပညာရှင်လည်းဖြစ်မောင်းသူမဲ့ဒုံးယင်ဆိုင်ရာကျွမ်းကျင်သူ Michael Boyd ကပြောပါတယ်။ American မောင်းသူမဲ့ဒုံးယင်တင်ပို့ရောင်းချမှုကိုအမေရိကန်လွှတ်တော်ကတင်းတင်းကြပ်ကြပ်ထိန်းချုပ်လိုက်တာကြောင့်တရုတ်တို့ရဲ့မောင်းသူမဲ့ဒုံးယင်တင်ပို့ရောင်းချရမှုအလားအလာကအတော်လေးကြီးကြီးမားမားရှိနေတယ်လို့လည်း Michael Boyle ကပြောပါတယ်အမေရိကန်ဤပညာတွေမရနိုင်တဲ့အာရှအရှေ့လေပိုင်းတောင်အမေရိကနဲ့အာဖရိကနိုင်ငံအများပြားကိုတရုတ်မောင်းသူမဲ့ဒုံးယင်တွေဈေးကွက်ကောင်းကောင်းရှိလာမယ်လို့လည်းသူကထပ်လောင်းပြောဆိုပါတယ်ခင်ဗျာ
မလေးရှားလေကြောင်းလိုက် MH370 ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းရင်ပျောက်ဆုံးခဲ့တာနှစ်နှစ်နီးပါးရှိပါပြီလူပေါင်း239ဦးတို့လည်းလိုက်ပါသွားတာဖြစ်ပါတယ်။အမေရိကန်လုပ်ငန်းကြီး Phoenix International ကနောက်သတင်းပတ်ထဲမှာပဲတရုတ်ရှာဖွေရေးသင်းမောနဲ့လိုက်ပါပြီးပျောက်ဆုံးမလေးရှားလေယာဉ်ကိုရှာဖွေရေးပြန်ပြီးလုပ်ဆောင်မှာဖြစ်ပါတယ်။တခြား Dutch သင်းမော30နဲ့အတူအိန္ဒိယသမုတ်တရားတစ်လျှောက်ပိုက်ဆိုင်တိုက်ရှာဖွေမှာဖြစ်ပါတယ်။ Direct from Washington The Voice
of America ထိတ်တန့်ရောက်တဲ့သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကြေညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြန်းချက်တွေကိုတင်ပြပေးပါမယ်ရင်ဦးဆုံးအနေနဲ့သူရဥွှေမန်းကိုဥပဒေရေးရာနဲ့အထူးကိစ္စရများလစ်လာဆန်းစစ်တုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်တာနဲ့ပတ်သက်ပြီးတင်ပြပေးပါမယ်တည်ဆဲဥပဒေများကိုလစ်လာပြီးတော့ပြင်းစင်ပယ်ဖျက်ဒါမှမဟုတ်အစ်စ်ပြတ်ထန်ဖို့အကြံပြုတင်ပြနိုင်မယ်ပြည်သူ့လွှတ်တော်ရဲ့ဥပဒေရေးရာနဲ့အထူးလစ်လာတုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်နဲ့လွှတ်တော်နိုင်ရကဟောင်းသူရဥွှေမန်းကိုခန့်အပ်လိုက်ပါတယ်ကော်မရှင်အဖွဲ့ဝင်တွေမှာတော့တခြားနိုင်ငံရေးပါတီတွေမပါဝင်ပဲဥွှေမန်းနဲ့နီးစပ်တဲ့ပြည်ခိုင်ဖြိုးပါတီဝင်တွေနဲ့အရင်အစိုးရလက်ထက်အငိမ့်စားအရာရှိကြီးတွေကိုထည့်သွင်းထားတာတွေ့ရပါတယ်ဒီအကြောင်းကိုတော့နေပြည်တော်မှာသတင်းယူနေတဲ့ VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ပြည်သူ့လွှတ်တော်မှာအမြဲတမ်းကော်မတီနှစ်ခုနဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်ဒီမှာဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်မှာတော့ဥက္ကဋ္ဌနေရာကိုသူရဥွှေမန်းကိုခန့်အပ်လိုက်တာဖြစ်ပါတယ်။ဒီကော်မရှင်ဟာတည်ဆဲဥရီတွေကိုလေ့လာပြီးပြင်ဆင်ရေးပိတ်ဖြတ်ရေးနဲ့အသစ်ပြဋ္ဌာန်းရေးတို့ကိုတင်ပြနိုင်တဲ့အဖွဲ့တစ်ခုဖြစ်သလိုအထူးကိစ္စရပ်တွေပေါ်ပေါက်လာရင်လည်းဥပဒေနဲ့ညီမညီလေ့လာသုံးသပ်ကလွှတ်တော်ကိုတင်ပြရမှာဖြစ်ပါတယ်။ကော်မရှင်ကိုအဖွဲ့ဝင်23ဦးနဲ့ဖွဲ့စည်းထားပြီးကော်မရှင်အတွက်ပြင်ပကပညာရှင်တွေကိုစုစည်းပြီးခေါ်ယူဖွဲ့စည်းခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီကော်မရှင်ကပညာရှင်အများစုဟာသူရဥွှေမန်းနဲ့နီးစပ်သူတွေဖြစ်နေတာရဲ့အခြားသောတိုင်းရင်းသားပါတီတွေကပညာရှင်တွေမပါဝင်တာရဲ့တွေကြောင့်ဒီအပေါ်မှာအမြင်သဘောထားအမျိုးမျိုးတွေထွက်ပေါ်နေပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကဒီကနေ့ဖွဲ့စည်းလိုက်တဲ့ကော်မရှင်နဲ့ပတ်သက်ပြီးအခုလိုသူ့အမြင်ကိုပြောပြခဲ့ပါတယ
်။ဒီလွှတ်တော်ဥက္ကဋ္ဌကိုကြံပေးနိုင်ဖို့အဖွဲ့ဖြစ်ပါတယ်။သူ့ရဲ့ရည်ကြီးကိစ္စတွေတိုင်ပင်လို့ရတဲ့သူယုံကြည်စိတ်ချရတဲ့လူတွေနဲ့ဖွဲ့တယ်လို့ပဲကျွန်တော်ကတော့အဲ့လိုမျိုးမြင်တယ်လေပြီးခဲ့တဲ့ကော်မရှင်မှာဥဖွဲ့ပြီးတော့တော်တော်လူတွေများပါတယ်တကယ်တော့လို့ဒီကော်မရှင်စီဝေးတွေကျင်းပတဲ့ချိန်မှာ လွတ်တော်ကိုဆိုလည်းကော်မရှင်ဖွဲ့ဝင်တွေအစည်းအဝေးတယောက်ခွင့်ရရှိခြင်းရှိခဲ့ပါဘူးလွတ်တော်ဥက္ကဋ္ဌရဲ့အဓိကကြံပေးပုဂ္ဂိုလ်တွေရဲလို့ပဲယူဆရတာပါနော်အတိုင်းအတာတွေမပါဆင်းဟာတိုင်းအတာတွေကိုမယုံကြည်တာလားဒါမှမဟုတ်ရင်တိုင်းအတာတွေရဲ့ဒီချင်းကိုမယုံကြည်တာလားဆိုတာကတော့ဒါလွတ်တော်ဥက္ကဋ္ဌတယောက်ရဲ့အစဉ်စဉ်တုံတရားပေါ်မှာသူတုံးတက်တာပဲလေဖြစ်ကောင်းဖြစ်မှာပေါ့ဗျာ
ပြီးခဲ့တဲ့ရွေးကောက်ပွဲကြားလက်တွေထွက်ပေါ်လာပြီးကြတဲ့ကဒေါင်ဆန်းစုကြည်နဲ့နှိစက်တဲ့ဆက်ဆံရေးရှိနေတဲ့သူရဦးရွှေမန်းကိုနေရာတနေရာပေးမယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးဘလို့နေရာပေးမလဲဆိုတာကိုပြည်တွင်းပြည်ပနိုင်ငံရေးအတိုင်းဝိုင်းတွေကစိတ်ဝင်စားခဲ့ကြတာပါဒီကနေ့မှာတော့ဒေါင်ဆန်းစုကြည်ကတရားဝင်နေရာတနေရာစတင်ပေးလိုက်တာလို့ဆိုနိုင်ပါတယ်ဒီပြင်ဒေါင်ဆန်းစုကြည်အနေနဲ့တမတော်ဆက်ဆံရေးဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေအောင်အောင်မြင်မြင်ကျင်းပနိုင်ရေးပြည်ထောင်စုအစိုးရတဲ့ပြည်내တိုင်းဒေသကြီးအစိုးရတဲ့ပြည်내တိုင်းလွှတ်တော်တွေပေါ်ထွန်းလာဖို့နဲ့ယာဒူးနေရာတွေခန့်အပ်ရေးတို့အတွက်သူနဲ့ဆွေးနွေးတိုင်ပင်လျက်ရှိတယ်လို့သူရဦးရွှေမန်းက VOA မေးမြန်းမှုမှာဖြေဆိုထားမှုပါတယ်ဒီကနေ့ဖွဲ့စည်းလိုက်တဲ့ကော်မရှင်တက်တန်းဟာတစ်နှစ်ပဲဖြစ်ပြီးနောက်ပိုင်းဆက်လက်ထားရှိမယ်ဆိုရင်ဆက်လက်တက်တန်းတိုးနိုင်မှာဖြစ်ပါတယ်ဒီထက်ကပါတီဝင်တွေအတိုးအလျှော့ကိုလည်းလွှတ်တော်ဥက္ကဋ္ဌကစီမံနိုင်ပါတယ်ဒီကော်မရှင်ဖွဲ့တာမှာတိုင်းရင်းသားပါတီကိုစားပြုသူတွေပါတဲ့အပေါ်မှာဥပဒေချမ်းကော်မတီဥက္ကဋ္ဌလည်းဖြစ် NLD ပါတီဗဟိုအလုံးမှုဆောင်လည်းဖြစ်တဲ့ဦးထွန်းထွန်းဟိန်ကတော့သူ့အမြင်ကိုအခုလိုပြောပြရပါတယ
်သူရဦးရွှေမန်းနဲ့နီးစပ်တယ်လို့ဒါတူတို့ပြောချင်တယ်ပြောချင်မှာပေါ့လေအငငယ်တော့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့လွတ်တော်တဲ့မှာပေါ့နော်လွတ်တော်အနေနဲ့ဆိုလို့ရှိရင်တော့အငငယ်တို့ကပါတီဆွဲပါဆွဲညာဆွဲမထားပါဘူးနိုင်ငံတော်ရဲ့ကောင်းကျိုးကိုဆောင်ရွက်နိုင်မယ်မြို့လူကိုမဆိုးပေါ့လေနိုင်ငံတော်အကျိုးအတွက်တောင်းမြပြီးသွားမယ်လို့အငငယ်တို့လည်းယုံကြည်တာပါ
သူရဦးရွှေမန်းအပါအဝင်အရင်လွတ်တော်တော့ကလွတ်တော်ကိုယ်စားလှယ်အနေနဲ့တာဝန်ယူခဲ့သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်း10ဦးနီးပါးနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်း1ဦးတို့ပါဝင်ပါတယ်။ကျန်တဲ့သူတွေကလည်းအထွေထွေအုပ်ချုပ်ရေးမှူးဟောင်းတွေနဲ့အခြားဌာနဆိုင်ရာတွေကဒုတိယညွှန်ကြားရေးမှူးဟောင်းတွေပါဝင်ပါတယ်။အများစုကတော့ပြည်ခိုင်ဖြိုးပါတီဝင်တွေပါ။ပြည်ခဲ့တဲ့လွတ်တော်ကဖွဲ့စည်းခဲ့တဲ့ကော်မရှင်မှာကောအခုပြန်ဖွဲ့တဲ့ကော်မရှင်မှာပါပြန်လည်တာဝန်ထမ်းဆောင်ဖို့အရွေးခံခဲ့ရသူပြည်ခိုင်ဖြိုးပါတီဝင်ဦးမောင်တိုးကတော့ခုလိုရွေးချယ်မှုနဲ့ပတ်သက်ပြီးပြည်ခိုင်ဖြိုးပါတီဘက်ကခွင့်ပြုမပြုအပေါ် VOA မေးမြန်းမှုကိုအခုလိုဖြေကြားခဲ့ပါတယ်
။ဒီတော့ကျွန်တော်တို့လည်းပဲမနှိမ့်ညံ့နေမှာပြီးတာကျွန်တော်လည်းပါတီကိုဘာမှသတင်းမပေါ်ဘူး။ပါတီကလည်းဘလို့အောင်လို့ပြောမှမထင်ပါဘူး။ဒါမှလို့တော့ကျွန်တော်ကဒါလွတ်ချင်တာဆိုတော့ကျွန်တော်တားလို့ရှိရင်တော့ကျွန်တော်ကလိုက်နိုင်တယ်ဘူးလေ။ဟိုလိုအပ်ပေါ်စီကတုတ်ထက်တဲ့နှုတ်ရမှာပေါ့ပါတီကလည်းလုပ်ဖို့လည်းမထင်ပါဘူ
းကော်မရှင်ရဲ့အဓိကတာဝန်ဟာလွှတ်တော်ဥက္ကဋ္ဌကိုပံ့ပိုးရမှာဖြစ်ပါတယ်ကော်မရှင်အနေနဲ့တည်ဆဲဥပဒေပြင်ဆင်ပယ်ဖျက်ပြဋ္ဌာန်းဖို့လိုအပ်တယ်ဆိုရင်သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုဆွေးနွေးညှိနှိုင်းဖို့ခေါ်ယူနိုင်ပါတယ်လွှတ်တော်ဥက္ကဋ္ဌပေးအပ်လာတဲ့ကဏ္ဍလိုက်အထူးတာဝန်တွေကိုလည်းတာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့ကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေမှာဖော်ပြထားပါတယ်
မမေခသတင်းပေးပို့ခဲ့တာပါပြည်သူ့လွှတ်တော်ရဲ့ဥပဒေရေးရာနဲ့အထူးကိစ္စရများလစ်လာတုံးသက်ရေးကော်မရှင်ဆိုတာကိုသူရဦးရွှေမန်းပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ယူစဉ်ပထမအကြိမ်လွှတ်တော်သက်တမ်းမှာကလေးကသူကိုယ်တိုင်စတင်တီထွင်ဖွဲ့စည်းခဲ့တဲ့ကော်မရှင်ဖြစ်ပါတယ်အဲ့ဒီတုန်းကသူရဦးရွှေမန်းရဲ့သားလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဇေကဘာဦးခင်ရွှေရဲ့တမက်ဖြစ်သူဦးတွန်းနိုင်မန်းလည်းပါဝင်ခဲ့ပြီးဦးတွန်းနိုင်မန်းဟာဆိုရင်ဒေါန်ဆန်းစုကြည်နဲ့အတော်လေးနီးနီးဆက်ဆက်ဆက်ဆံနိုင်သူဖြစ်ပါတယ်။အခုကော်မရှင်အစ်မတော့ဦးတွန်းနိုင်မန်းပြန်လဲမပါဝင်တော့ပေမဲ့ခုနသတင်းထဲမှာကြားခဲ့ရသလိုသူရဦးရွှေမန်းနဲ့နီးစပ်တဲ့ပြည်ခိုင်ဖြိုးပါတီဝင်ဟောင်းတွေပါဝင်လာတာကိုတွေ့ရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုလှုပ်တံမဲ့ဆိုတဲ့ Facebook လူမှုကွန်ရက်ပေါ်မှာရေးသားချင်းချောက်မှုအကြောင်းကိုတင်ပြပေးပါမယ်။ဒေါအောင်ဆန်းစုကြည်တမဒမဖြစ်နိုင်အောင်တားဆီးပိတ်ပင်ထားတဲ့ပုံမှန်59စာလုံးကိုဆိုင်းငံ့မဲ့ဆိုရင်ဒေါအောင်ဆန်းစုကြည်ကိုလှုပ်တံမဲ့ဆိုပြီး Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားခဲ့တဲ့သူကိုဥပဒေကြောင်းအရဘလို့အရေးယူနိုင်မလဲဆိုတာအဖြေရှာနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကပြောဆိုလိုက်ပါတယ်ဖွဲ့စည်းပုံခြေခံဥပဒေပုံမှ59စာလုံးကိုယာယီဆိုင်ငံ့မဲ့ရေးတကြီးအဆိုကိုလက်ရှိလွှတ်တော်အသစ်မှာတင်သွင်းမယ်လို့သတင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲရဲလွင်မြင့်အမည်နဲ့ Facebook အသုံးပြုသူကဒေါအောင်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချင်းချောက်ရေးသားခဲ့တာပါဒီသတင်းအပြည့်အစုံကိုတော့ VOA သတင်းနောက်မမေမြင့်ခိုင်ကတင်ပြထားပါတယ်ရှင်
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးကိုယာယီဆိုင်ငံ့မဲ့အရေးကြီးအစိုးရလွှတ်တော်မှတင်ပြီးဒေါအောင်ဆန်းစုကြည်တမရဖြစ်ခွင့်ရအောင်ကြိုးပမ်းသွားမယ်လို့သတင်းတွေထွက်ပေါ်နေချိန်မှာရဲလွင်မြင့်ဆိုတဲ့ Facebook အသုံးပြုသူက သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာပုံမှန်59စာလုံးကိုဆိုင်းငံ့ရင်းတည်အောင်တက်ပေးမယ်ဆိုပြီးဖေဖော်ဝါရီ3ရက်နေ့ကဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်ရေးသားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်ရေးသားခဲ့သူကိုအရေးယူဆောင်ရွက်ဖို့ဥပဒေကြောင်းအရအဖြေရှာနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလိုအစိုးရအဖွဲ့ဖွဲ့စည်းနိုင်ရေးကြိုးပမ်းနေချိန်မှာလုံဆောင်ရမယ့်တာဝန်တွေအင်မတန်များတာမို့ဒီကိစ္စနဲ့ပတ်သက်လို့ချက်ချင်းအရေးယူဆောင်ရွက်နိုင်မှာတော့မဟုတ်ဘူးလို့ NLD ပါတီရဲ့ဗဟိုလုံမှုဆောင်ဦးဝင်းထိန်ကပြောပါတယ်
။ကျွန်တော်တို့ဥပဒေကြောင်းအရလို့ဘယ်လိုလုပ်ကောင်းလဲဆိုတာစဉ်းစားနေပါတယ်။ဥပဒေထုတ်ကဒီအားနည်းကွာမျိုးကျွန်တော်တို့ကစဉ်းစားတယ်လို့ပြောရတာ။ဘာလို့မှရှိရချက်ချင်းရေးရမှာပေါ့ကွာ။တော်တော်ကြီးကိုပုတ်ခတ်ရေးသားတွေကဒါကခုမှအဆမဟုတ်ဘူးလေ။ဟိုနာဝတာစိုးရဖြစ်တဲ့နာအဖအစိုးရဖြစ်သွား။ရရမရှိအောင်ပြောရရဘာဆန်းလို့လဲဘာမှမဆန်းကျွန်တော်တို့က။တော်ဆန်းကြီးကဘာမှမဆန်းလို့ကျွန်တော်တို့လည်းဘာမှမဆန်းဘူး။တော်ကြီးကိုလည်းပြီးတော့ကျွန်တော်ကဆက်လို့တဲ့
ဒေါ်ဆန်းစုကြည်ကိုလှုပ်ကြံမယ်ဆိုပြီးလူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားတာဟာစက်သွယ်ရေးဥပဒေ electronic ဥပဒေပါပြဋ္ဌာန်းချက်တွေနဲ့အကျုံးဝင်ပြီးလူသက်ဖို့ကြံစီတာဖြစ်တဲ့အတွက်ပြည်မှုဆိုင်ရာဥပဒေနဲ့ပါအရေးယူလို့ရတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။တရားလွတ်တော်ရှိနေဦးရောဘတ်ဆန်းအောင်ကတော့ဒီအမှုဟာရဲအရေးပိုင်တဲ့အမှုဖြစ်တာကြောင့်ရဲတပ်ဖွဲ့မှအပြည့်အဝတာဝန်ရှိတယ်လို့ပြောပါတယ်။
ကျွန်တော်ပြောချင်တာကဒီမိုကရေစီနဲ့ဒုက္ခနည်းရေတက်ကြွထုတ်ရှားတဲ့သူတွေကိုကြတော့အတင်းအညာရှာဖွေပြီးရိုက်နဲ့ဖမ်းဆီးတယ်။အခုဒီကိစ္စကြတော့မရှာဖွေနိုင်မှုမဖမ်းဆီးနိုင်မှုစဉ်ရတပွဲကုန်စစ်ကကြတော့မှာပေါ့။တမရောကာကွယ်ဦးစီးချုပ်ကလည်းပဲအရေးပါတဲ့တယောက်ဖြစ်တဲ့ဒုရုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရတယ်။တန်း50တော်ပြည်တွင်းအရေးပါတဲ့ခေါင်းဆောင်ဖြစ်တဲ့အရင်အရှိတော်အာရှနဲ့တော့နိုင်ငံတကာအတွက်အရေးပါအရာရောက်တဲ့ကောင်းကောင်းပြောဖြစ်တော့ဒီဟာကြတော့ရဲတပ်ဖွဲ့ကအခုထိရောက်တင်တာဖမ်းဆီးတာပါတာဘာမှမရှိသေးတာကသူကြားချက်ဖြစ်နေကျွန်တော်တို့ကစိုးရိမ
်ဒေါ်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်သူကိုဘယ်သူမှဆိုတရားစွဲဆိုမယ်ဆိုရင်ဥပဒေကြောင်းအရကူညီဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့ဦးရောဘတ်ဆန်းအောင်ကပြောပါတယ
်ကျွန်တော်အနေနဲ့ကတော့တရားစွဲဆိုမဲ့လူကိုဇယိတ်ငိမ့်အခမဲ့ကူဆောင်ရွက်ပေးဖို့အသင့်ပြရှိပါတယ်ဒါကရဲရနေဖမ်းဆီးပြီးတော့လုပ်ရမယ့်ကိစ္စမှာကျွန်တော်တို့ကဟိုလူကတိုင်ရမယ်ဒီလူကတိုင်ရမယ်လို့ရဲတပ်ဖွဲ့ကပြောနေတာတာဝန်မဲ့တဲ့စကားဖြစ်နေ
တယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုတေရော်လောင်ပြောင်းတဲ့ဓာတ်ပုံကိုလူမှုကွန်ရက်စာမျက်နှာတွေမှာဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မချောစန်ဒီထွန်းခေါ်ချစ်သမီးနဲ့ကချင်တိုင်းသားပက်ထရစ်ကွန်ဂျာလီတို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ကအရထောင်ဒဏ်6လစီမကြာသေးခင်ကချမှတ်ခဲ့တာမို့အခုဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုချိန်ချောက်ရေးသားသူကိုလည်းဘလို့အရေးယူမလဲဆိုတာလူလူကစိတ်ဝင်စားနေကြပါတယ်ရှင
်မမမြေခိုင်တင်းပေးပို့ကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်ဘက်ကမိဘဲတင့်ပြည်သူတွေကိုသမ္မတဦးသိန်းစိန်သွားပြီးတော့ထောက်ပံ့ကူညီမှုတွေပေးခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနန့်ဆန်မြို့မိလောင်မှုမှာအင်ဂျီ300နီးပါးမိလောင်ကျွမ်းခဲ့ပြီးမိဘဲတင့်ပြည်သူ1000ကျော်ကိုဒီကနေ့နိုင်ငံတော်သမ္မတဦးသိန်းစိန်ကစံနဲ့ထောက်ပံ့ငွေလာရောက်ပေးအပ်ခဲ့ပါတယ်ဧရာဝတီတိုင်းဒေသကြီးလက်ပုတ္တာမြို့မီးလောင်မှုမှာတော့အင်ဂျင်နီယာနှီးပါရှိပြီးဒုသမတဦးညံထွန်းကဒီကနေ့သွားရောက်ကြည့်ရှုခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့မှာကြာသာရေးနေ့နေကင်းတနားရီလောက်ကမီးစတင်လောင်ကျွမ်းခဲ့ရကတောက်ကြနေမနေ့6နာရီလောက်မှာမီးငိမ့်သက်နိုင်ခဲ့ပါတယ်။ဒီလို15နာရီလောက်မီးလောင်ကျွမ်းခဲ့ရမှာအနည်းဆုံးနေအိမ်280လောက်လောင်ကျွမ်းခဲ့တယ်လို့တအန်းခေါ်ပလောင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းကျော်ကပြောပါတယ်။
အနည်းဆုံးဟိုလောက်အိမ်ကဟာ280ငါတချို့အိမ်တွေ3,000လောက်ရှုံးနေတော့လူကြီးကတော့နရက်ွက်ဆိုရင်လူကြီး1,300လောက်ရှိတယ်။နရက်ွက်ကိုပြောင်းသွားတာစံရင်နည်းနည်းလေးတော့ပဲချက်တယ်။
လောလောဆယ်မှာတော့မိဘေးတင့်ပြည်သူတွေကိုဘုန်းကြီးကျောင်းတွေမှာနေရာချထားပါတယ်။ဒီကနေ့နေကင်းမှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကမိဘေးတင့်ပြည်သူတွေကိုစံနဲ့ထောက်ပံ့ငွေလာရောက်ပေးအပ်ခဲ့တယ်လို့တမ္မတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းလာရောက်ထောက်ပံ့တာတွေရှိတယ်လို့ပြောပါတယ်။
အခုသမ္မတလာလို့လေသမ္မတရှိနေတဲ့ငွေသမ္မတလူတွေစံတွေမိဘေးတင့်တဲ့လူတွေပေါ့နော်။တရားအပြက်လာအခုပဲဘုန်းကြီးကျောင်းကနေတဲခိုးတဲ့နေရာပြန်သွားလို့ပေါ့နော်။နေတော့တမန်ကြီးလာတော့စိုက်တဆောင်းငွေတဆောင်းပိတ်မဆောင်းဟုတ်ဘယ်နဲ့တော့ကပြည်ပချုပ်ကြီးရပြီအထူးစစ်စစ်ရေးအဖွဲ့နှင့်ပူးဆိုလားဆိုလဲဆန်လို့အိုးလို့ပေါ့နော်တော့သမီးစီးတွေငွေတော့မပါဘူးပနာမအတင်းနဲ့ပေါ့နော်နောက်ဆိုသူတို့ကတော်ရည်ဦးစီးချောကဆက်ပေးဦးမယ်တဲ့
မိဘသင့်ပြည်သူဥယျာဉ်နဲ့ပျက်စီးဆုံးရှုံးမှုတန်ဖိုးကိုတွက်ချက်နေစေရှိကြောင်းနဲ့အရေးတကြီးလိုအပ်တာကတော့စာနာရိက္ခာနဲ့ပြန်လည်ထူထောင်ရေးအတွက်ငွေကြေးပဲဖြစ်တယ်လို့ဦးဝင်းကျော်ကပြောပါတယ်။နမ်ဆန်မြို့မီးလောင်မှုမှာမြို့ကမိသက်ကား၄စီးအပြင်လာရှိုးကြောင်မဲ့တီဘောနမ်တူမန်တုံကမိသက်ကား၁၂စီးရေသေးရင်၄စီးအုပ်ချုပ်မှုရင်၁၀စီးထောက်ပံ့ရေးရင်၁စီးနဲ့အပေါ်စားဆက်၁၁လုံးတို့ကိုအသုံးပြုနှိမ့်တက်ခဲ့ရကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။နမ်ဆန်မြို့မီးဘေးအတွက်လူမှုအသင်းဖွဲ့တွေနဲ့ပုဂ္ဂလိကအလူရှင်တွေကငွေကြေးနဲ့ထောက်ပံ့ရေးပစ္စည်းတွေကောက်ယူစုဆောင်းနေကြတယ်လို့တချို့ကလည်းထွက်ခွာလာနေပြီလို့သတင်းရရှိပေမဲ့နမ်ဆန်မြို့ကိုတော့မရောက်လာသေးပါဘူး။ဧရာဝတီတိုင်းဒေသကြီးလက်ပုတ္တာမြို့မီးလောင်မှုအခြေအနေကိုတော့လက်ပုတ္တာမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်မြင့်ကအခုလိုပြောပါတယ်
။ဒီ200ခန့်ပေါ့။ဒီ200ဆိုတော့လူကြီးတစ်ထောင်လောက်ရှိမှာပါဗျာ။အောင်တဲ့နေရာကတော့မြို့ရဲ့ဈေးဆိုင်တွေအဓိကရှိတဲ့နေရာပဲဈေးနံပဲဟုတ်ပဲ။လောင်သွားရတဲ့နေရာကဒီဝိုင်းလုပ်ငန်းလုပ်နေတဲ့လူတွေရဲ့အိမ်တွေရဲ့နောက်ဟိုဘက်တစ်ချမ်းကျတော့ကျွန်တော်တို့ကနန်းနိုင်ခေါ်တယ်ခင်ဗျာ။ဟိုနေရာနေလာပြီးတော့သွေးနဲ့ကနန်းတွေကိုကောက်ပြီးတော့ရန်ကုန်ကိုတင်ပို့နေတဲ့ဟိုကနန်းတိုင်တွေပေါ့ဟုတ်ပဲ။အဲအဲ့ဒီတိုင်တွေကလည်းအလုံး50လောက်ပါသွားတယ်။တန်းလုံးမို့သူတို့တန်းလုံးကုန်ကုန်လာပြီခင်ဗျာ။အဲလိုအဲလိုဆိုတော့ဒီဆိုရှယ်မီဒီယာမှာတော့ဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့နေရာတွေလောင်နေတဲ့ဆိုရှယ်မီဒီယာမှာကြီးမားမဲ့ပေါ့
လက်ပတ်တာမီးဟာကြာသာပရင်းနေ့ည၈နာရီလောက်ကနေနောက်တရက်မနေ့တနာရီလောက်အထိလောင်ကျွမ်းခဲ့ပြီးပျက်စီးဆုံးရှုံးမှုကိုတော့စီစစ်ကောက်ယူနေစေဖြစ်တယ်လို့ပြောပါတယ်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကညွှန်ကြားမှုဒေါ်လဲလဲအေးကနမ်ဆန်နဲ့လက်ပတ်တာမီးလောင်ကျွမ်းမှုအတွက်ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
ဟုတ်ကဲ့ကျမတို့ကအခုလောလောဆယ်ဒီမီးဘေးတွေအတွက်ကတော့အခုနမ်ဆန်မီးဘေးဆိုရင်တမတားကြီးနဲ့တူတူကျမတို့ဒုတိယဝန်ကြီးဦးဖုံးစေလိုက်ပါသွားပါတယ်အဲ့ဒါပြီးတော့မနေ့တုန်းကတော့ဒီပဲကျမတို့လာရှိုးခရိုင်မှာရှိတဲ့ခရိုင်ဦးစီးမှုဒုတိယပြည်ကြားဦးကျော်ထွန်းကကျမတို့လာရှိုးခရိုင်တူလိုင်းမှာရှိတဲ့မိုးကတဲတို့မိုးကလိတ်တို့အဝေးအခြေတို့ဒါပြီးတော့ခောက်ချောက်တို့အဲ့ဒီရှိပြီးတော့ကျမတို့ကဒီဟိုဒေရှိတဲ့နေရာကိုအပမို့တဲ့သွားပြီးသွားနေပါပြီ။နောက်မန္တလေးကနေပြီးတော့လည်းကျမတို့ကအခုဆန်တို့ခြေတန်းတို့ခောက်ဆွဲချောက်တို့ကားနှစ်စီးနဲ့ပို့နေပါတယ်
လဘတာမီးဘေးအတွက်တော့ခရိုင်ဦးစီးမှုနဲ့တိုင်းဦးစီးမှုတွေကညာရင်းချင်းကယ်ဆယ်ရေးပစ္စည်းတွေယူဆောင်ပြီးတော်ရောက်ကူညီခဲ့တယ်လို့ဒုသမရခီးစင်ပါလဲပြည်တော်စုဝန်ကြီးကိုယ်တိုင်လိုက်ပါဆောင်ရွက်နေတယ်လို့ပြောပါတယ
်။ဒီနေ့မနေ့ကျတော့ဒုတိယသမတရဲ့ခီးစင်မှာကျမတို့ရဲ့ပြည်တော်စုဝန်ကြီးနဲ့နေဟာပေါ့နေရာအတွင်းဝင်တာဝန်ခံညွှန်ကြားရေးမှူးချုပ်ဦးစိုးအောင်လည်းအတူတူလိုက်ပါပြီးတော့အခုလဘတာကိုသွားနေပါတယ်။လက်ရှိမှာတော့ကျမတို့ကအခုလောလောဆယ်မီးဘေးမှာတော့ပထမဦးဆုံးကဒီဆန္ဒရေးခါနဲ့ဒီနေဖို့ထိုင်ဖို့ယာယီနေထိုင်ဖို့ထောက်ပံ့တဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့လုပ်ငန်းတွေကိုဆောင်ရွက်နေပါတယ်
အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနနဲ့ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနကတိုင်းဒေသကြီးနဲ့ပြည်내အသီးသီးကနေအလှူငွေနဲ့ထောက်ပံ့ရေးပစ္စည်းတွေကိုလက်ခံပို့ဆောင်ပေးဖို့ဆောင်ရွက်နေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
ဒီလိုလိုတော့ ਨੇ မြူသားလွတ်တော်တို့အတွက်မြူသားဒီမိုကရေစီဖွံ့ဖြိုးကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွတ်တော်အသီးသီးမှာအတည်ပြုလိုက်ကြပြီပါပြီအခုလွတ်တော်သက်တမ်းကိုဦးဆောင်သွားမယ်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲလွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဦးဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေနေ့ညတရားရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုနေ့စဉ်ရေဒီယိုကနေရော TV ကနေတဆင့်လဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းတောက်တာနေညစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေအပြင်တိုက်ပံတဲ့နိပညာကဏ္ဍမှာကြားကြမှာကတော့
ဘာပဲလုပ်နိုင်လဲဆိုတော့လက်ရှိစီမံခန့်ခွဲမှုမြန်ဆင်းတဲ့အတွက်လေလွင့်ဖိတ်ဆင်းနေတဲ့ရှေးကိုပြန်ထိန်းသိမ်းနေနီးနေပဲကျွန်တော်တို့ကအလုပ်မှာမြို့ပြမှာရေးပေးလေး
စိမ့်လန်းအမိမြေဥက္ကဋ္ဌဆရာဝင်းမျိုးသူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာသမိုင်းစာမျက်နှာသစ်စဖွင့်ခဲ့တယ်လို့တင်စားပြောခဲ့တဲ့အတိုင်းဒီဖေဖော်ဝါရီလပထမပတ်မှာပဲဒုတိယမြောက်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တို့ကိုခေါ်ယူခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်အမတ်အများတွေပါဝင်တဲ့ဒီလွှတ်တော်နေရာကိုတက်ရောက်ခဲ့ကြတဲ့အထက်မှာအမျိုးသမီးကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။အမျိုးသမီးကိုယ်စားလှယ်တွေရဲ့မျှော်မှန်းချက်တွေကဘလို့ရှိကြသလဲဆိုတဲ့ပြောပြချက်တချို့ကိုဒီသတင်းပအမျိုးသမီးကဏ္ဍမှာဒေါ်လလသန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်တို့နိုင်ငံရဲ့သမိုင်းစာမျက်နှာသစ်ကိုဖွင့်ခွင့်ရကြသူများပြည်ပြည်လွှတ်တော်ကြီးရဲ့ကွန်ကရက်ပုံမူမြင်မှပြီးတင့်တယ်လာအောင်စောင့်ဆောင်ကြစီလိုပါတယ်ဒီတောင်ကြီးကိုကျွန်တော်အနေဖြင့်လ
က်ထက်ကတော့2015နိုဝင်ဘာရွေးကောက်ပွဲမှာအပြတ်သတ်နိုင်ငံရှိလိုက်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ရွေးကောက်ခံကူစတဲ့အများစုတို့ပါဝင်တဲ့ပြည်သူ့လွှတ်တော်ရဲ့ဒုတိယမြောက်ပထမအကြိမ်စီဝေးဝဲစတင်ကျင်းပရမှာလွှတ်တော်ဥက္ကဋ္ဌဖြစ်တမြောက်ချင်းခံရသူဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့တာမွေမြို့နယ်မင်းဆန္ဒနေမီကလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကလွှတ်တော်အဖွဲ့မိကုံးမှာပြောကြားသွားတာဖြစ်ပါတယ်။ခုလိုမြန်မာနိုင်ငံရဲ့သမိုင်းစာမျက်နှာသစ်အဖြစ်စတင်တဲ့ပြည်သူ့လွှတ်တော်မှာထူးခြားချက်တစ်ရပ်ကတော့ယာယီသဘာဝတိဖြစ်မော်လမြိုင်ချောင်းစုံမင်းဆန္ဒနေမီကNLD လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ထိတ်ကျွေကိုခန့်အပ်မှုပဲဖြစ်ပါတယ်။ဖယ်ရီလာတျန်နီကစတင်ခေါ်ယူခဲ့တဲ့ပြည်သူ့လွှတ်တော်မှာတက်ရောက်ခဲ့ကြတဲ့ကိုယ်စားလှယ်အသစ်တွေကျန်းသစ္စာကျင်းဆူရမှာယာယီသဘာဝတိဒေါက်ခင်ထိတ်ကျွေကခုလိုတိုင်ပေးခဲ့တာဖြစ်ပါတယ်
။ကျွန်ုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရပြီးဖြစ်သဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်၏ဥပဒေများကိုလည်းလိုက်နာပါမည်ဤတော်စုသမ္မတမြန်မာနိုင်ငံတော်နှင့်နိုင်ငံသားများအပေါ်စောင့်တည်ယူတစ္ဆာစောင့်တည်ယူတည်ပါမည်ဤတော်စုမပြုတ်ခွဲရေးတိုင်းရင်းသားစည်းလုံးညီညွတ်မှုမပြုတ်ကွဲရေးအချုပ်ချာအာဏာတည်ရခိုင်မြဲရေးတို့ကိုထားဝစဉ်ဥထိပ်ပန်စဉ်ဆောင်ရွက်ပါမည်ထို့ပြင်ယခုကျွန်ုပ်ထားဆောင်မည်ဖြစ်သောတာဝန်ဝတ္တရားများကိုဖြောင့်မတ်မှန်ကန်စွာဆောင်ရွက်မည်ဟုလေးနဲ့တည်ကြည်စွာတတိတ္တစာပြုပါသည
်ခုလိုတာဝန်ပြည့်ချင်းခံရတာနဲ့ပတ်သက်လို့ သူ့အနေနဲ့ဂုဏ်ယူမိတဲ့အကြောင်းဒေါက်ခင်ထေကျွဲကသတင်းတောက်တွေကိုပြောခဲ့ပါတယ
်စိတ်တော့စိတ်လှုပ်ရှားတာပေါ့ဘာဖြစ်ဆိုတော့တခါမှလည်းအဲ့လိုဒီလောက်ကြည့်ကြဲခံစားရတဲ့အခမ်းအနားတစ်ခုလို့သဘာဝတည်းအပြင်းမလုပ်ဘူးပေါ့နော်မလုပ်ဘူးတော့ခါကြတော့စိတ်လည်းစိတ်လှုပ်ရှားတယ်ငူလည်းဝန်းတာတယ်ခုန်လည်းခုန်လည်းပုံနေတယ်ရှင်းလင်းစစ်တော့အများကြီးပေါ့နော်ဒါမဲ့ကျမတို့ကအလုံးပူပေါင်းလို့ဆောင်ရွက်ပြီးဖြည့်ရှင်းရမှာပဲ
ဒေါက်ခင်ထေကျွဲကတော့1990ခုရွေးကောက်ပွဲတုန်းကမြူသားဒီမိုကရေစီအဖွဲ့ချုပ်ကကုစလေဖြစ်အနိုင်ရရှိခဲ့ပေမဲ့အဲ့ဒီရွေးကောက်ပွဲရလဒ်တွေကိုထိုစဉ်ကစစ်ဆူရကအတိမတ်မပြုခဲ့ပါဘူး။တခါ1998ခုနှစ်မှာ NLD ပါတီကပါတီနီလာကန်ခေါ်ယူဖို့ကြိုးပမ်းရာမှာသူဟာအဖမ်းခံခဲ့ရပြီးမော်လ်မြိုင်ထောင်မှာနှစ်နှစ်ကြာခံခဲ့ရသူဖြစ်ပါတယ်။သူဟာရန်ကုန်တက္ကသိုလ်ကနေ1980ခုနှစ်ကတတဗီဒဘွဲ့နဲ့အောင်မြင်ခဲ့ပြီး1998ခုနှစ်မှာတော့ရှိနေတူဖြစ်လာခဲ့သူပါသူအနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဆောင်ရွက်ပေးနေသူတူလည်းဖြစ်ခါပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာတော့မော်မင်ကချောင်းစုံကနေပြည်သူ့လွှတ်တော်အမတ်ဖြစ်အနိုင်ရရှိခဲ့တာဖြစ်ပါတယ်ယာယီသဘာဝဖြစ်ထမ်းဆောင်နေတဲ့ဒေါက်ခင်ထေးချွေကလွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်နိုင်မဲ့အခန့်ကဏ္ဍကိုတိုးမြှင့်ဆောင်ရွက်သွားမယ်လို့ပြောပါတယ
်နောက်လဲဟိုအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်ရည်မြည်တယ်လို့သူတို့နေရာပေးပြီးတော့ဆောင်ရွက်ကြမှာဖြစ်ပါတယ
်။လက်ရှိလွှတ်တော်တွေမှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်မှုကိုလေ့လာမယ်ဆိုရင်ပြည်သူ့လွှတ်တော်မှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်း40လေးဦး၊အမျိုးသားလွှတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးလွှတ်တော်တွေမှာ83ဦးရှိပြီးစုစုပေါင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်အရေအတွက်ဟာ150ရှိတဲ့အတွက်ကြောင့်လက်ရှိလွှတ်တော်တွေမှာ73ရာခိုင်နှုန်းဟာအမျိုးသမီးကိုယ်စားလှယ်တွေဖြစ်တယ်လို့ဆိုနိုင်ပါတယ်။ခုလိုကျန်းသက်စာကျင်းစုခန့်အပ်တဲ့အထဲပါဝင်ခဲ့ကြတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေရဲ့မျှော်မှန်းချက်တွေကတော့ဘယ်လိုရှိပါသလဲ။ဒေါက်ခင်ဆန်းနိုင်ကတော့စကိုင်းတိုင်းပလဲမြို့နယ်က NLD လွှတ်တော်အမတ်ဖြစ်ပြီး2012ကြားဖြတ်ရွေးကောက်ပွဲတွင်ကလည်းသူဟာအနိုင်ရရှိခဲ့တာဖြစ်ပါတယ်။သူရဲ့လက်ရှိလွှတ်တော်အတွေ့အကြုံနဲ့ပတ်သက်လို့
ကျွန်တော်တို့ပထမကျင်းလွှတ်တော်တက်တာမှာတော့ကျွန်တော်တို့၄နှစ်ကျော်၄နှစ်လောက်ပါလေကျွန်တော်တို့ဟိုပြည်သူရဲ့အတန်တွေကိုကျွန်တော်တို့လွှတ်တော်တွေကနေပြောခဲ့ပြီးပါပြီ။အဲဒီတော့ကကျွန်တော်တို့ဖြစ်စေချင်တာတွေမဖြစ်ခဲ့တာတွေပေါ့နော်။ကျွန်တော်တို့ပြင်ဆင်နေလို့မဟုတ်ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့။ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွှတ်တော်ထဲမှာဒီဒုတိယကျင်းလွှတ်တော်တက်တာမှာကျွန်တော်တို့ဆောင်ရွက်သွားမှာမယ်။အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်အကျိုးမပြုတဲ့ဥပဒေမျိုးတွေပေါ့။ဒါတွေကျွန်တော်တို့ပြင်ချင်တဲ့ဥပမာငြိမ်းစုစည်းဥပဒေမျိုးတွေပေါ့ကျွန်တော်တို့ပြင်ချင်တဲ့
။နောက်ပြည်သူလွှတ်တော်တိုင်းသားကိုယ်စားလှယ်တူကတော့ဒေါ်နတ်မူဖြစ်ပါတယ်။သူ့ရဲ့မျှော်မှန်းချက်ကတော့
အရင်ကျင်တဲ့ကိုကိုယုံကြည်မှုအပြည့်ရှိရယ်အာဘာဖြစ်လို့လဲဆိုတော့ဟိုအဲ exact လည်းဖြစ်တယ်ပေါ့နော်အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကို data အတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီးကိုစတင်လုံဆောင်နိုင်ပြီးဆိုတော့အတွက်ကြောင့်တကယ်ပဲကျင်တဲ့ပေါ့
ချိန်နဲ့မှာပဲ February 3ရက်နေ့က NLD အမတ်အများစုပါဝင်တဲ့အမျိုးသားလွှတ်တော်ကိုလည်းခေါ်ယူခဲ့ပြီးလွှတ်တော်ဥက္ကဋ္ဌဖြစ်ကရင်ပြည်နယ်က NLD အမတ်ဦးမောင်ဝင်းခိုင်တန်းကိုခန့်အပ်ခဲ့သလိုရခိုင်မျိုးသားပါတီကဦးဝေးတောင်ကိုလည်းဒုတိယဥက္ကဋ္ဌဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။မျိုးသားလွှတ်တော်မှာရန်ပြင်းနဲ့အမ်ကိုကိုစားပြုတဲ့အမှတ်7မဲဆန္ဒနယ်မြေကအနိုင်ရရှိလိုက်သူကတော့မှတ်ထုမိပဲဖြစ်ပါတယ်။လွှတ်တော်တွေမှာပါဝင်နေတဲ့25ရာခိုင်နှုန်းရှိတဲ့တက်မတော်ကိုယ်စားလှယ်တွေနဲ့သူအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့မတ်ထုမီကပြောပါတယ
်။အဲပထမတစ်ဆင့်အရေးကြီးတာကတော့ဒီပါဝင်လာကြတဲ့လွတ်တော်ကိုယ်စားလှယ်များအရေးကြီးဆုံးပါမှာနော်။ဘေးကနေပြီးတော့တွန်းပို့တာတဲ့ဆိုလို့ရှိရင်တော့25ရာခိုင်နှုန်းသောတမတော်သားများရဲ့အခန့်ကဏ္ဍကိုပြည်ပြင်းအောင်သူတို့ဟာသူတို့ပြည်ပြင်းအောင်တင်ဖို့အရေးကြီးတယ်။အဲတမတော်ဒီနိုင်ငံရဲ့ကာကွယ်ရေးလားဥပဒေပြည်ဝေးလားဆိုလို့ရှိရင်တခြားခွဲပြီးတော့ကိုယ်ပိုင်အသိဉာဏ်နဲ့ဆုံးဖြတ်တာတော့အကောင်းဆုံးဖြစ်ပါမယ်မယ်
။အလားတူပဲရှမ်းပြည်နယ်ဒနုကိုပိုင်ဥချုပ်ရေးဒေသကတဲ့တို့တိုင်းရင်သူ NLD ပါတီဝင်ဒေါ်မာအေးကလည်းသူ့ရဲ့သဘောထားကိုပြောခဲ့ပါတယ
်တမတော်နဲ့နော်ဒီသူเนี่ยတသားထဲလက်တွဲရမယ်လို့အမေဆိုရလဲကျွန်တော်တို့ခေါင်းဆောင်ကလည်းပြောထားတယ်လေဆိုကျွန်တော်တို့လည်းတမတော်ကိုကျွန်တော်တို့လက်တွဲမှာပဲနော်တမတော်သားလို့ကျွန်တော်တို့ဘယ်လိုမှအမြင်မစွန်းဘူးတမတော်နဲ့ကျွန်တော်တို့ဒီသူကျွန်တော်တို့ NLD နဲ့လက်တွဲမှာဘယ်လိုများစီးလို့မှကျွန်တော်တို့သူတို့တိုင်းရင်သားနော်အားလုံးရင်ကြစိတ်ရေးပေါ့နော်အမျိုးတွေနဲ့ကျွန်တော်တို့လက်တွဲခေါ်မှာနော်တမတော်သားနဲ့တီတူနဲ့အကောင်လုံးတသားတဲ့ဖြစ်အောင်ကျွန်တော်တို့လည်းတွဲခေါ်မှာ
ခုလိုလွှတ်တော်နှစ်ယောက်မှာတက်ရောက်နေကြတဲ့မြို့သမီးကိုစဲတွေရဲ့ပြောကြားချက်တွေရည်မှန်းချက်တွေကိုကြားခဲ့ရပြီးဖြစ်တယ်လို့လက်တွေ့မှာလည်းဒီမြို့သမီးလွှတ်တော်ကိုစဲတွေအနေနဲ့အမျိုးသမီးတွေအလေးထားတဲ့အိမ်တောင်စုစားဝတ်နေရေးဖူလုံရေးတပ်မီများကျန်းမာရေးနဲ့ပညာရေးနဲ့မြို့သမီးများဆုံးဖြတ်ပိုင်ခွင့်ရှိတဲ့ကဏ္ဍတွေမှာပါဝင်ဆောင်ရွက်နိုင်ရေးတို့မှာ ဘယ်လောက်အတိုင်းတာထိပေါ့မြောက်အောင်ဆောင်ရွက်ပြီးနိုင်ကြမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပါရဲ့မြို့သူများကန္တကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလှတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တဖြစ်ပါတယ်VOA မြန်မာပိုင်းစီစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့အင်တာနက်စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။ VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သုရဆုံလင်း American တခွင်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ American နိုင်ငံမှာနှစ်စဉ် February လရောက်တိုင်း African American လအဖြစ်သမိုင်းဝင်ဖြစ်ရာတွေကိုကျင်းပတာနဲ့ပတ်သက်ပြီးတော့ကိုအောင်ကစူးစီးတင်ပြထားပါတယ်ရှင်။
ကန်တမိုင်းမှာအပြောင်းလဲတွေဖြစ်စေအောင်ကြိုးပမ်းခဲ့တဲ့ African American တွေကိုဂုဏ်ပြုပြီးနှစ်စဉ် February လရောက်တိုင်း African American လအဖြစ်သတ်မှတ်ကာအောက်မေ့ပဲအထိမ့်မှတ်အခမ်းအနားတွေကို American ပြည်ထောင်စုမှာကျင်းပကြပါရယ်ဗျာ1986ခုနှစ်ကစလို့ American သမ္မတအစဉ်အဆက်က African American လရဲ့လိုလဲသတ်မှတ်ခဲ့ကြပါရယ်ရှားဖောင်ရေ
ဟုတ်ပါပြီရှင်ဒီတစ်ပတ်အစီအစဉ်ကတော့ African American တောင်းသားတို့ရဲ့ဆန္ဒပြပွဲအကြောင်းနဲ့စလိုက်ကြရအောင်လားကိုအောင်ရေ
ကောင်းပါပြီဗျာလွန်ခဲ့တဲ့56နှစ်1960ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ်က Greensboro မြို့ကဒီလူမဲကျောင်းသားတွေဟာသူတို့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီကာလကလူပြူလူမဲခွဲခြားမှုတွေရှိနေတော့သူတို့ဆန္ဒပြခဲ့ပုံကလည်းအတော်ပညာပါပါတယ်။ Woodward နဲ့ Crest ဆိုတဲ့ဈေးဆိုင်တွေကလူပြူတွေသာထိုင်လို့ရတဲ့ဒီထမင်းစားကုန်တွေမှာသူတို့ကဝင်ထိုင်ခဲ့တယ်။အဲ့ဒီတော့ဆိုင်ပိုင်ရှင်တွေကသူတို့ကိုဈေးအောင်မပေးနိုင်ဘူးဆိုပြီးညှင်းဆုပ်ခဲ့တဲ့အပြင်ဒီထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့မောင်းထုတ်ခဲ့ပါတယ်
။ဒါပေမဲ့လူမဲចောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူတို့ကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကចောင်းသားတွေကိုဖမ်းဆီးခဲ့ပါတယ်
။အဲ့လိုအနုနီးနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့ဒီလူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာနာဖီဆန်ပြီးဝင်ရောက်တာမျိုး American ပြည်ထောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ်။
ဆန္ဒပြသူတွေကိုဖန်ဆီးခေါ်ဆောင်သွားရလမ်းမှာလဲ we shall overcome ကျွန်တော်တို့ဟာခက်ခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတော့အယက်သားအခွင့်ရေလှုပ်ရှားမှုတခြင်းကိုလည်းတီးဆိုခဲ့ကြပါတယ
။ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလျှားသူတွေဟာသူတို့ပေါ်ချမှတ်ထားတဲ့ဒဏ်ချင်းငွေကိုမပေးဘဲဒီပြစ်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်တွေမှာလူတွေပြေးသွားခဲ့ပါတယ်တဲ့ရှားပေါင်ကြီးဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းဒီတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနီးနဲ့အာဏာဖီဆန်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဗျာ
ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိပါဘူးရှင်။အဲ့ဒီနောက်မှာတော့စားတော့ဆိုင်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတော့ဆိုင်တွေမှာအသားအရောင်ခွဲခြားပြီးဝန်ဆောင်မှုပေးတာတွေကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယက်သားအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင်။
ဒီတခါတော့ပထမဆုံးစီးပွားပြစ်စတင်ပြေးဆွဲတဲ့လေကြောင်းလိုင်းအကြောင်းကိုတင်ပြအောင်လားရှာဖောင်ရေ
ကောင်းပါပြီရှင်1940ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအင်ဂျင်လေးလုံးတက် Dixie Clipper လို့ခေါ်တဲ့ရေတရနဲ့ပြန်တက်တဲ့လေယာဉ်ပြန်တဲ့ Pan American World Airway ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်ဟိုတုန်းကနှီးပညာကလည်းမထွန်းကားသေးတော့ဒီလေယာဉ်မှာခီးတယ်၁၀ယောက်လောက်ပဲလိုက်ပါနိုင်ခဲ့တယ်ကိုအောင်ရေ
ဟုတ်ပါတယ်ဒါရင်ဘယ်ဟုတ်သေးမလဲဗျလေယာဉ်ဝန်ထမ်းတွေကလည်း၁၁ယောက်တောင်လိုက်ရပါတယ်ခီးစဉ်ကိုနယူးယောက်မြို့ကနေစတင်ပြီးပေါ်တူဂီကဘာမျဒါလစ်စဘွန်ပိုလာမာအနောက်အာဖရိကကဂီနီထရနင်ဒက်ပို့တ်အော့ဖ်စပိန်နဲ့ပေါ်တိုရီကိုကဆန်ဟူအနိုကိုပြေးဆွဲခဲ့တာပါဒစ်ဆီကလစ်ပါလေယာဉ်ဟာမိုင်12200နီးပါးသည့်ခီးစဉ်တွေကို ရှေ့ရကြပြန်တန်းပြီးဖေဖော်ဝါရီလ9ရက်နေ့မှာနယူးယောက်ကိုပြန်လည်ရောက်ရှိခဲ့တယ်လို့ဆိုပါတယ်ဗျာ။ဒီခီးစဉ်အတွင်းမှာအမေရိကန်ခီးသည်လေယာဉ်အာဖရိကမှာဆင်းသက်ခဲ့တာပထမဆုံးလည်းဖြစ်ပါတယ်။အဲဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာတမိုင်းဝင်ခီးစဉ်ပြန်တန်းခဲ့တဲ့ Pan American လေကြောင်းလိုင်းဒေဝါလီခံခဲ့ရပါတယ်။ရင်းနှီးမြှုပ်နှံစရေးအကြီးမားလာပြီးခီးတဲ့ဥယျာဉ်အရနည်းလာတာကြောင့်အခုလိုအခြေကိုဆက်ရောက်ခဲ့တာပါခင်ဗျာ
အဲ့ဒီတုန်းကအချိန်ဆိုရင်တော့ဒီလေရင်ဟာအကြီးဆုံးမျိုးစားထဲမှာပါပြီး1938နဲ့1940ခုနှစ်ကြားမှာ American Boeing လေရင်ကုမ္ပဏီကထုတ်လုပ်ခဲ့တာပါသမုတ်တရားကိုဖြတ်ပြီးပြန်တန်းနိုင်အောင်ကြီးမားတဲ့တောင်ပံတွေကိုတပ်ဆင်ပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းက Clipper လေယာဉ်အမျိုးအစား12စီးအထိထုတ်လုပ်ခဲ့ပြီးအဲ့ဒီထဲကကိုးစင်းကတော့ Pan American လေကြောင်းလိုင်းအတွက်ဖြစ်ပါတယ်ရှင်
။ကဲဒီတစ်ခါတော့ Mapenny စနစ်တစ်ခုအကြောင်းကိုပြောပြအောင်လားရှာပေါင်းရေ American ပြည်ထောင်စုမှာလျှို့ဝှက် Mapenny စနစ်ကိုဘယ်တော့နဲ့ကစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းများချီရှိခဲ့ပြီလို့တော့ထင်တာပဲကိုအောင်ရေ
။ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့မှာဒီ Kentucky ပြည်နယ် Louis V မှာကျင်းပတဲ့ရွေးကောက်ပွဲမှာစပြီးဒီလျှို့ဝှက် Mapenny စနစ်ကိုကျင်းသုံးခဲ့တာပါ။ဟိုတုန်းကတော့အများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိတာကြောင့်ဒီနီးစနစ်ကိုပြောင်းလဲကျင့်သုံးခဲ့ပါတယ်။တာပိုက်ကောင်တွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီးစနစ်ကိုစတင်ကျင့်သုံးတာကြောင့်ဒီ Louis V ကစတင်ခဲ့တဲ့မဲပေးနီးစနစ်ကိုတာပိုက်ကောင်မဲပေးနီးစနစ်လို့လည်းခေါ်ကြပါတယ်
။အခုလိုကိုကြိုက်နေတဲ့ရလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့် Louis V ကရွေးကောက်ပွဲကာလတွေမှာလူလူတွေဟာတက်တက်ကြွကြွနဲ့ပါဝင်လာကြပြီးဟိုတုန်းကထဲအဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပိုများလာခဲ့ပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါတယ်
။ကဲဒီတစ်ခါတော့အမေရိကန်တမိုင်းမှာအမဲဆက်ဆွန့်ထင်းစရာကိစ္စကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြခြင်းပါတယ်ဗျာ
။ဘသူပါလိုက်ကိုအောင်ရေ
လွန်ခဲ့တဲ့65နှစ် 1950ခုဖေဖော်ဝါရီလ9ရက်နေ့မှာ Wisconsin ပြည်နယ်အထက်လွှတ်တော်အမတ် Joseph McCarthy West Virginia ပြည်နယ် Wheeling က Republican Women's Club မှာမိန့်ခွန်းပြောကြားခဲ့ပါတယ်။အဲလိုပြောကြားမှုတွေအတွင်းအမေရိကန်နိုင်ငံသားရေးဌာနက Community 205ရောက်ရဲ့စီရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာခဲ့ပါတယ်
။ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွှတ်တော်အမတ်တွေလိုပဲ Community ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီး Democrat သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုတ်ခဲ့တာပါတဲ့အဲ့ဒီအချိန်ကသူ့လုတ်ဖော်ခိုင်မဲ့တွေကလည်းတခြား conservative အမတွေထက် senator McCarthy ဟာပိုအန်ဒီရဲ့ကြီးတဲ့လူဖြစ်သတ်မှတ်ခဲ့ကြပါတယ်တဲ့
အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂရုမစိုက်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကပြောကြပါတယ်ဒါအပြင် McCarthy ဟာ community ဝါဒအပေါ်စိုးရိမ်တာထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်
အဲ့နောက်ပိုင်းမှာတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပေါ့ရှင်။မက်ကတီဝါဒကြောင့်အစိုးရအဖွဲ့အစည်းမှသာမကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလှုပ်ကြိုင်ကြတဲ့အပြစ်မဲ့သူအများအပြားအလုတ်ကနေရနာခံရပါတယ်။ဒါ့အပြင်လူတချို့ကိုယ့်ကိုယ်ကိုတည်ချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လည်းမက်ကတီအပေါ်ဝေဖန်ပြစ်တင်ခဲ့ကြတာပါရှင်။သူရဆိုရင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နင်းပညာအစည်းအဝေးလှည့်ရောက်ပါပြီဒေါက်ခင်မြွန်းသက်ကစူးစီးတင်ဆက်ထားပါတယ်ရှင
်မြို့ပြမှာနေထိုင်သူတွေခံစားနေရတာတွေတက်ကလက်တလောဖြည့်ရှင်းလို့ရနိုင်တာတွေနဲ့ကြီးလက်တဲ့မြို့ပြအတွက်ရေရှည်စီမံကိန်းချလှုပ်ဆောင်နိုင်တာတွေနဲ့ပတ်သက်ပြီးစိန်လန်းအမိမြေဥက္ကဋ္ဌဆရာဝင်းမျိုးသူပြောပြပေးမှာပါ
မျိုးမှာရှိတဲ့ suffering တော့မယ်ဆိုရင်တော့ယဉ်ရန်နေရကက်တက်နေပြဿနာတို့အမိုက်ပြဿနာတို့ရေရှားပါတဲ့ပြဿနာတို့ဟာကြုံနေတယ်နော်ကျွန်တော်မြို့ပြတွေမှာနေထိုင်တာအထူးသဖြင့်ရန်ကုန်မန္တလေးပေါ့နော်အဲ့တော့ရေရှားပါခြင်းကတော့နည်းနည်းခက်ခဲမယ်ဘာတူကတော့ long term investment ဆိုတော့ထွန်ယူတုတ်တဲ့ဘယ်ခဲကိုပါသွားတဲ့ခါကျတော့ဘာပဲလုပ်နိုင်လဲဆိုတော့လက်ရှိစီမံခန့်ခွဲမှုညံထင်းတဲ့အတွက်လေလွင့်ဖိတ်ဆင်နေတဲ့ရှေးကိုပြန်ထိန်းသိမ်းနေနီးနေပဲကျွန်တော်တို့ကလုံမှမြို့ပြမှာရေပေးလေးနည်းနည်းတက်လာမယ်ဒါပေမဲ့လုံလောက်မှာမဟုတ်ဘူးအဲ့တော့သူကြတော့ရေရှည် investment တွေလာရုပ်ပြရေးရရှိရအရှင်ဒီလေးနဲ့
ရှင်မြုပ်ပြကအမှိုက်ပြတနာလို့ရှင်
အမှိုက်တိတ်တဲ့ဟာမှာလေမြုပ်ပြရဲ့အနေနဲ့ကလက်ရှိ
စီဝင်သားရစီမံခန့်ခွဲရေးဟာပွဲလင်းမြင်သာမှုနဲ့တာဝန်ယူတာခံမှုမဟုတ်ဘူးပြီးတော့ elected တွေမဟုတ်ဘူး appointed တွေအားပဲစီမံအုပ်ချုပ်နေတာဖြစ်တဲ့အတွက်အားနည်းချက်တွေအများကြီးရှိတဲ့ဆက်လက်တော့အမှိုက်သိမ်းဆည်းမှုကအင်မတန်မှအားနည်းတယ်ပတ်ဝန်းကျင်နဲ့ environmental sanitary နဲ့ကိုက်ညီတဲ့ standard ကိုမရဘူးဒီအတွက်ဆိုရင်စီဝင်သားရဲ့ပွဲလင်းမြင်သာမှုတွေကိုလုပ်ပေးဖို့လိုတယ်နောက်တစ်ခုကကျွန်တော် waste to energy လို့ပြောရတာနိုင်ငံတော်မှာကျင့်သုံးနေတဲ့အမှိုက်က energy ထုတ်တဲ့စီမံရေးဒါကတော့ long term နဲ့တော့ပါသွားမှာပေါ့ဒါလေးတွေလုပ်ပေးဖို့လိုတယ်အဲ့မှာအရေးကြီးဆုံးကဒီလူတွေကိုယ်တိုင်ကစူပေါင်းပါဝင်လာခုရက်ွက်ထဲမှာဒီအိမ်ကြီးချင်းပေါ့စူပေါင်းလုပ်တဲ့ဒါဝိုင်းလို့ဝိုင်းစားပေါ့ဗျာဒီစနစ်ကိုပြုတ်ပြတယ်မှာဘလို့ပြန်ပြီးတော့တက်သွင်းနိုင်တော့လဲဒါကျွန်တော်တို့တစ်ချိန်ရန်ကုန်မှာရှိခဲ့ပါတယ်ဟိုတုန်းကတော်တော်လေးဒါတွေကပျောက်ဆုံးသွားပြီအဲ့တော့တောင်းတောင်းရက်ွက်ကပဲလူအရင်စူပေါင်းတန်ရှင်းတာတွေရေညောင်းဆဲတာတွေဒါလေးတွေကိုကျွန်တော်ပြန်တက်သွင်းမှာပြုတ်ပြတက်နိုင်တာမိုက်ကိုညော်နေအောင်ထေချာတက်တက်ရဲရဲနဲ့စွန့်ပြရမယ့်နေရာမှာစွန့်ပြအောင်ဒါတွေကိုစီစဉ်ဆောင်ရမ်းနေမှာဖြစ်တဲ့အတွက်ဒီ neighborhood management လို့ခေါ်တာပေါ့မြို့ပြမှာလုတ်တဲ့နယ်လို့ကျွန်တော်ထင်တယ်အဲ့ဒါလုတ်ချင်းကကျန်တဲ့ဟိုလူအချက်တွေဖြစ်တဲ့ security ပေါ့ဗျာမြို့ပြလုံခြုံရေးကိုပါကျွန်တော်ထောက်ခုပြုမယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့အခုကမြို့မှာအခု crime တွေကလည်းတော်တော်တက်လာတဲ့သဘောရှိရလေအဲ့တော့ပြည်သူရဲတွေနေနေရလဲထိရောက်ဆိုတာဥပဒေစုံမွေလို့ကိုခက်နေတဲ့အခါမှာဒီလို neighborhood management နဲ့ဆောင်ရွက်နေတိုင်းနာတစ်ခုပြီးတော့တမယ်လို့ကျွန်တော်ကထင်ပါတယ်ဒါကမြို့ပြအစ်စ်မှာလုတ်တဲ့နယ်ချက်ပေါ့
အဲ့တော့လန်တွေပိတ်ဆို့နေတဲ့ပြဿနာပါဆင
်။လန်ကလည်း long term investment ရရှိလိုရမယ့်အပိုင်းဖြစ်ပေမဲ့လက်ငင်းလုပ်နိုင်တာကရန်ကုန်မှာကားသွားနိုင်တဲ့လမ်းမှာလေးလမ်းသွားမယ်နေရာမှာတကယ်ပဲသွားနိုင်တာနှစ်လမ်းပဲဖြစ်နေတယ်။မသွားနိုင်တဲ့အကြောင်းရင်းတွေကလမ်းတွေမကောင်းတာလည်းပါတယ်။လမ်းတွေပေါ်မှာကျူးကျော်နေတာတွေလည်းပါတယ်။ဆိုတော့ဒါတွေကိုပြည်သူလူထုပေါင်းပါဝင်မှုနဲ့ရှင်းရင်တော်တဲ့တော့လမ်းပေါ်မှာသွားနိုင်တဲ့ car area များလာမယ်ဆိုရင်အကျိုးရှိမယ်လို့ထင်ပါတယ်။အဲ့တော့ဒီစိတ်ပိုင်းတစ်ခုတည်းနဲ့ကျွန်တော်ကဆက်ဆက်လုပ်ရမှာကဒါမျိုးပြမှာပြန်ကြစေတယ်ရှိခဲ့မင်းငါဆိုင်လေးတွေလက်တို့ဆိုင်လေးတွေလမ်းပြဖနှက်ဆိုင်လေးတွေကမြို့ပြရဲ့ဒီ low employment ကိုတိုက်ရိုက်ကူညီပေးတာဖြစ်တယ်လို့သူ့ရဲ့ buying power ကြောင့်လည်းရောင်းဝယ်မှာအတိုင်းအတာတစ်ခုဒီသူကအဆင်ပြေနေတယ်အဲ့တော့ဒီပြန်ကြတွေကိုကျွန်တော်တို့ကစနစ်တကျဖြစ်နိုင်အောင်ဘယ်လိုစီမံခန့်ခွဲမလဲနေရာလေးတွေပေးတာလေ common spot ပေးတာလေတော့ဒါလဟာပြင်းလေးလို့ဟာမျိုးတွေကိုဖြစ်ရတဲ့ဈေးမလို့ပဲနဲ့ဒေတာလုတ်ပေးနိုင်မယ်ဆိုရင်ဒီပတ်ဝန်းကျင်တန်ရှင်ရော land တောင်းလို့ချက်တောင်းမှုရောနောက်တစ်ခုကမြို့ပြအလုပ်ကန်ဖန်တီးမှုကိုပါသူကသွားပြီးတော့ကြိုးတက်ရအောင်မလို့ဆင်ပါတယ
်ပြည်သူတွေလက်ရှိခံစားနေရတဲ့ပြဿနာပေါ့နော်ချိလက်နဲ့မြို့ပြခွဲပြ
ီးချိလက်နဲ့မြို့ပြပေါ့ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါဆက်ရေရှည်ကြတော့ရေရှည်စီမံကိန်းနဲ့လောက်ကမဲ့အလုပ်တွေပေါ့နော်ဘာတွေရှိပါလဲဆင်
ဒီရှင်းနေကြတော့ကျွန်တော်တို့ဂျေးလက်ပိုင်းမှာတော့ညီအားခြေခံတဲ့စီးပွားဖွံ့ဖြိုးတိုးတက်အောင်လုပ်ပေးဖို့လိုတယ်။ညီတွေကများပြီးတော့ရှားနေတယ်။ဘာလို့ရှားလဲဆိုတော့လူနည်းစုကတိုင်တွေထားတာဖြစ်တဲ့အတွက်ညီအားဥပဒေတွေကိုပြန်ပြီးတော့ကောင်းမွန်အောင်ပြည်သူတို့တကယ်အကျိုးပြုမယ်ညီအားဥပဒေတွေပြန်လည်ရေးဆွဲပြီးရင်ဒီ land based economy အတွက်ကိုအစိုးရကနေပြီးတော့ပြည်သူရဲ့အစိုးရရဲ့ကုမ္ပဏီဖွဲ့စည်းရေးတွေအရင်ဆုံးနိုင်မှုရအောင်အားပေးဖို့လိုတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့မှာလက်ရှိညီအားမဲ့က40ရာခိုင်နှုန်းလောက်ရှိနေတယ်ရွာတွေမှာ။အေးအတိုင်းမှာဆိုရင်မြေလို့မြေရမရှိတော့ဖြစ်ပေမဲ့ချိုးနေရာဒီမှာမြေလို့မြေရညာရှိနေမှာ။အမှပကိုးကျိုးမှာကြီးပဲဆိုပါတော့ဗျာ။ပကိုးကျိုးမှာအများစုကတော်ဌာနထိန်းသိမ်းပြီးတော့ကျိုးဝိုက်နေဖွဲ့စည်းကြတာဖြစ်တယ်။ဒီနေရာမှာလည်းချိုးနေရာတွေတော်ပြီးပြည့်နေပြီပေါ့နော်။အဲ့တော့အဲ့လိုပြတ်သွားတဲ့နေရာတွေမှာကျွန်တော်တို့ကဘလို့ဒါဆိုမြေယာပြန်လည်နေချာချတာရင်းနဲ့ပတ်ဝန်းကျင်ထိန်းသိမ်း project တွေလုပ်ပြီးရင်ဒါဒီ investment ရကိုတော်တော်ရံပြီးတိုးတက်လာမယ်သဘောရှိတယ်။မြေယာမိတွေတူဦးကြီးရင်းနှီးမြှုပ်နှံနိုင်ဖို့ရောအသက်ဆိုင်တဲ့ကျွန်တော်လုပ်ငန်းရှင်တွေတော့ရင်းနှီးမြှုပ်နှံနိုင်ဖို့ရောလိုအပ်တဲ့ဥပဒေကြောင်းရကာဝယ်ပေးဖို့နဲ့အထောက်ပံ့တွေလုပ်ပေးမယ်ဆိုရင်တော့ငွေတလုံးနဲ့နှစ်နှစ်ကောင်တော့ပြင်နိုင်တဲ့သဘောဖြစ်တာပေါ့ဗျာ။ကျွန်တော်တို့လုပ်ကြတဲ့ fund ပြီးသားဖြစ်မယ် investment နဲ့ရသွားမယ်လို့ကျွန်တော်ထင်တယ်။ဆိုတော့မြေယာမိတွေကိုလည်းရှင်းပြသားဖြစ်မှာဖြစ်ပါတယ
်။ရင်းရှင်မှာစွန့်ရင်ကအရေးပါပါတယ်ဆရာ။ဒီစွန့်ရင်အတွက်ဘာတွေလုပ်ပေးဖို့လိုပါလဲဆရာ။
ဆိုင်အရင်းမြင့်ရအောင်လုပ်ဖို့ဆိုရင်တော့ renewable ဆိုင်တွေကိုတခြားပြန်ပြီးတော့အကောင့်နဲ့ထုတ်ရမယ်။တော်တော်လေးပဲလက်ရှိအစိုးရရဲ့ကြိုးပမ်းမှုကတော့ဒီ central grid လို့ခေါ်တဲ့ဘဟုဒါအားပေးလိုင်းပေါ်မှာခြေပြူတဲ့ဟာတော့90ခန်းလုံးကြီးချက်မယ်လို့လုပ်တာတွေရှိတယ်ပေါ့နော်။ဒါတော့လုပ်ပါ။တော်တော်လေးပဲကျွန်တော်လိုနေတာဒီ non off grid လို့ခေါ်တဲ့ဒီဒါအားလိုင်းနဲ့ချိတ်တယ်မှုရှိတဲ့တက်ဆိုင်ရနေနေလိုက်မှာခွင့်ပြုတဲ့ renewable energy grid တွေဒါရင်းချုံနံဖို့လို့ဖို့အတွက်ကိုကျင်းဒီပေါက်ကိုလိုရဲအဲ့တွင်နိုင်ငံကြတဲ့ပူပေါင်းဆောင်ရွက်တာတွေနော်ကိုဘက်ကနေပြီးတော့လိုအပ်တာတွေရှင်းစင်ဖို့ရေသူတို့ပြန် R&D ပေါ့ research and development မှာကျွန်တော်ယူနီချုံနံမှုတွေလိုရတယ်ဆိုတော့အဲ့ဒါမဖြစ်မနေလို့လုပ်ရမယ့်ကိစ္စပေါ့ type ရော agriculture ရောမျိုးတို့ data ဆိုင်ရာမျိုးတွေကိုချိန်ရမယ်ပေါ့နော်ဒါတွေကကျွန်တော်ကတကယ် machine ဖြစ်ကိုလုပ်ဖို့အားကျင်လို့ဖို့လိုအပ်တဲ့ကိစ္စရက်တွေပ
ါမြို့ပြအတွက်ရောဆရာ
မျိုးပြနဲ့ပတ်သက်ပြီးတော့ပြောရရင်တော့ urban planning ကိုတည်ထားဖို့ဒီမှာဆောင်ရွက်ပေးဖို့လိုတယ်ကျွန်တော်တို့အခုရှင်းနေတာကစင်းမီတို့နဲ့ရှင်းနေတဲ့ပြဿနာတွေဖြစ်တယ်လေဒီနေရာရဲ့ပတ်ဝန်းကျင်ကဏ္ဍတွေရှင်းဖို့ဆိုတာအားတော့ တခုပြီးတော့နီလန်းကတော့ကျွန်တော်ဒီ master plan ကိုတခြားပြန်လို့အခုလည်းကြမ်းမင်းတော့လုပ်ထားရရှိတယ်။အဲ့တော့လိုအပ်ချက်က90 billion လို့မလို့20 billion လို့မလို့အစရှိပြန်ကြောနေတာပေါ့နော်။ဒီကိုတခြားကျွန်တော်ကပြန်ချပွင့်လင်းမြင်သာမှုအောင်ပြခါလေးကျတော့ plan နေရှိပြီးတော့မှ plan နေချပြီးရင်ကွက်ပြီးတော့ဒီ plan ကိုတည်တဲ့လူတွေကလိုက်ပြီးတော့မြေတွေလိုက်ဝယ်ပြီးရင်းနှီးမြှုပ်နှံလို့မဟုတ်ပဲနဲ့ပွင့်လင်းမြင်သာအောင်ပေါ့နော်။ဒီ plan တွေကိုတခြားဆွဲဒီလူတွေပါဝင်ပြီးတော့ဆွဲအားလုံးမြင်အောင်ပြပြီးတော့လိုအပ်တဲ့ investment ကိုရှာပွဲနီလန်းနဲ့ဒီမြို့ပြဖွင့်ပြတာလုံးပါလေကျွန်တော်ဆောင်းပြောတဲ့ land ဒီမြေဟာဒီမြို့မှာကအင်းစည်းတွေတအားကြည့်လာတာလေအဲ့တော့ affordable housing နဲ့မလုံးနိုင်ဘူး traffic jam ဖြစ်တဲ့ waste management ညံ့နေဆိုတာဒီ urban planning အောက်မျိုးပေါ့နော်ဒါတွေဖြစ်နေနိုင်ငံတကာမှာကျင့်သုံးနေတဲ့ urban regeneration ပေါ့မြို့ပြကိုပြန်လည်စိမ့်လိုက်အောင်လုပ်တဲ့ဤစနစ်တွေနဲ့တွဲလုပ်ဖို့လိုတယ်အဲ့ဒါဆိုရင်ကျွန်တော်တို့ချက်ချင်းကိုကျွန်တော်မြို့ပြမှာ energy နဲ့ပတ်သက်တဲ့ standard code တွေ building code တွေ urban planning code တွေပြန်ပြီးတော့အသက်သွင်းဖို့လိုတယ်နော်ပြီးတော့အဲ့ဒါလိုအပ်လို capacity building ပေါ့ဗျာတခြားနဲ့လူတွေ private sector တွေကိုပေးဖို့လိုလို့ financial package နဲ့နောက်တွဲပေးနိုင်မယ်ဆိုရင်တော့ဒါနောက်9နှစ်10နှစ်ပြန်မှဒီ urban development အထောက်အပံ့ပြုရတော့ဆောင်းကကျွန်တော်တို့ယာယီရှင်းတာတဲ့ပြဿနာတွေကဒီချိန်မှာပြေလည်သွားမယ်လို့ကျွန်တော်ထင်တယ်
ဆရာဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုသောရရှင်တွေနားဆင်ကြရတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA မြန်မာပိုင်းစီစဉ်ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုဖိတ်ခေါ်ပါရစေ။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါရစေ။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုမှတ်သိညီထိုက်ကကြေညာပေးပါအောင်ရှင
်စီးရီးယားနိုင်ငံတွင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကစီးရီးယားပြည်ပခါကိုစစ်ရေးမဟုတ်တဲ့နည်းနဲ့ဖြည့်ရှင်းဖို့အားထုတ်မှုအပေါ်ရုတ်ရုံမှုဖြစ်စေတယ်လို့မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတူအကြီးအကဲယွန်းစထိုတန်ဘတ်ကပြောဆိုပါတယ်ဥရောပကာကွယ်ရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အမ်စတာဒမ်မြို့ကိုဒီကနေ့တောက်ချာနေရောက်ရှိလာတဲ့နေတိုးအကြီးအကဲကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကအတိုက်အခံတွေအဖွဲ့အစည်းတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးတင်းမာမှုတွေကိုတိုးပွားစေသလိုနေတိုးရဲ့ဝေဟင်ပိုင်နက်နဲ့တူရကီဝေဟင်ပိုင်နက်ကိုလည်းချိုးဖောက်မှုတွေရှိနေတယ်လို့နေတိုးအဖွဲ့အကြီးအကဲကပြောဆိုသွားပါတယ်။Weekly Internet Website တီထောင်သူ Julian Assange ကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံထားရနေတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအလို့အဖွဲ့ရဲ့အဆုံးအဖြတ်ဟာအပြစ်မရှိကြောင်းအထင်ရှားပြသလိုက်တာဖြစ်တယ်လို့ Mr. Assange ကလန်ဒန်မြို့ကအီကွေဒေါ်တန်ယုံကနေဒီကနေ့တောက်ချာနေမှာပြောဆိုလိုက်ပါတယ်Mr. Assange ကသူ့ကိုတရားခဏအဖြစ်နဲ့လွှဲပြောင်းမခံရအောင်အဲ့ဒီအီကွေဒေါ်တန်ယုံမှာခိုးလုံနေတာဖြစ်ပါတယ်သူကိုမှားယွင်းစွာဖမ်းဆီးထားတာဟာအခုဆိုရင်ဥပဒေအတိုင်းပဲဖြစ်ရမယ်လို့မစ္စတာအဆန်းကတန်ယုံအတွင်းကဗီဒီယိုကနေတဆင့်ပြောကြားခဲ့တာဖြစ်ပါတယ်သူအနေနဲ့လန်ဒန်မှာရှိတဲ့အီကွေဒေါ်တန်ယုံကနေထွက်ခွာဖို့စီစဉ်ထားပေမဲ့ဘယ်တော့ဆိုတဲ့အချိန်အတိုင်းကဒါကတော့ပြောဆိုခြင်းမရှိပါဘူးဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့နိုင်ငံတွေကနေလက်တလောပြန်လာကြသူတွေထံကသွေးအလှလက်မခံကြဖို့ကမ္ဘာ့ချမ်းမကြီးအဖွဲ့ကြီး WHO ကတာဝန်ရှိသူတွေကိုအကြံပေးထားပါတယ်ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကလက်တင်အမေရိကနိုင်ငံတွေမှာအများဆုံးဖြစ်ပေါ်နေတာပါမြန်မာနိုင်ငံမှာလည်းဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမရှိဖို့အတွက်အစီအစဉ်တွေစတင်လှုပ်ဆောင်နေပြီလို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ် မာလီနိုင်ငံတင်ဘူတူမြို့ကဘသူဘဝမှမသိရတဲ့တိုက်ခိုက်သူတွေဒီကနေ့တောက်ချာနေမနက်ကခဏတာဝင်ရောက်သိမ့်ပိုက်ခဲ့တဲ့ရဲစခန်းကိုကုလသမဂ္ဂနဲ့မာလီတပ်ဖွဲ့တို့ကပြန်ပြီးသိမ့်ပိုက်လိုက်နိုင်ပြီဖြစ်ပါတယ
်။တရင်ချင်းချုပ်ကိုမတ်တကင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့အယ်ဆန်ဒိုဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။စနေနေ့မနက်6:00ခွဲကနေ9:00အထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ19.19နဲ့25ဒိုကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.